Welcome to the Voice of America in Burmese.
Mingla nya jam ma khnya 2021 khu ne February 6 ye sne nya be UAE season ne go nya 9 na yi ga ni sin na yi thi Washington DC ga ni sa tin thau le ni ba bi. COVID-19 ရေပေါ်ခြင်းတွေကြောင့် UAE စီးပွားရေးကိုယာယီရခြင်းပုံစံကြောင်းလဲထုတ်လွှင့်နေပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိမ်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းအစိုးရကအင်တာနက်ဆက်သွယ်ရေးကိုဖျက်တောက်လိုက်ပြီးဖြစ်ပါတယ်။စစ်အာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကဆိုရင်အကြီးမားဆုံးဆန္ဒပြကောက်ကွက်ပွဲတွေဒီကနေ့ရန်ကုန်မြို့မှာဖြစ်ခဲ့ပြီးတဲ့နောက်အင်တာနက်ကိုဖျက်လိုက်တာပါ။ဒီကလေးရက်တွေက Facebook ကိုစပိတ်ခဲ့ပြီးအဲဒီနောက် Twitter, Instagram အစရှိတဲ့လူမှုဆက်သွယ်ရေးမီဒီယာတွေကိုဇက်တိုက်လိုပိတ်ခဲ့ပြီးမယ်လေ။ဆီယနာဒိမ်းမှုအပေါ်စန့်ကျင်ကောက်ကွက်တာတွေအချိန်ရော့မသွားခဲ့တယ်လို့ရဟမော့ထွေဆန္ဒပြပွဲတွေကဖြစ်လာတာပါ။ Internet မပိတ်ခင်မှာတော့ #SaveMyanmar ဆိုတာနဲ့ #RespectOurVotes ဆိုတာတွေ online မှာကြေကြေပြန့်ပြန့်တွေးခဲ့ကြရပါတယ်။Internet ထိတောက်တာနဲ့ပတ်သက်ပြီးဆက်သွယ်ရေးဝန်ကြီးဌာနကို Riders သတင်းဌာနကဆက်သွယ်မေးမြန်းခဲ့ပြီးမြဖြေဆိုဖို့ညင်ပါတယ်။အစောပိုင်းကတော့တည်ငြိမ်မှုရှိဖို့ Facebook ကိုပိတ်ထားလို့အကြောင်းပြထားတာပါ။မြန်မာနိုင်ငံမှာဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေကအကြီးဆုံးတစ်ခုဖြစ်တဲ့ Norway ခြေဆိုင် Telenor ကုမ္ပဏီကအခုလိုပိတ်တာတွေပေါ်ဆိုရင်ကြောင့်နဲ့ဒီလိုပိတ်ပစ်ဖို့ညွှန်ကြားတာကလိုအပ်ရလားဆိုတာအာဏာပိုင်တွေကိုစောရကတည်းပြောဆိုခဲ့ကြောင်းထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ Internet နဲ့ Telephone ဆက်သွယ်ရေးတွေထပ်တောက်ထားတဲ့အတွက်အဆက်အသွယ်လိုလိုရတာနဲ့မိသားစုဝင်တွေစီအကြောင်းကြားကြဖို့နဲ့အထူးသတိပြုနေထိုင်ပြီးလိုအပ်တာတွေတင်ဆက်ထားဖို့မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေကိုရန်ကုန်မြို့အမေရိကန်တန်ယုံကနှိုးဆော်ထားပါတယ်။ဆီယနာဒိမှုကိုစန့်ကျင်ကောက်ကွက်သူတွေဟာရန်ကုန်မြို့ရင်းနေရာ၄နေရာထက်မနည်းမှာဒီကနေ့ဆန္ဒပြကောက်ကွက်ခဲ့ကြပါတယ်။အဲဒီဆန္ဒပြပွဲတွေမှာလူငယ်တွေအမျိုးသမီးအမျိုးသားတွေတောင်မှကတန်ဃာတော်တွေပါပါဝင်ပြီးဆန္ဒပြသူထောင်ပေါင်းများစွာရှိခဲ့လို့ပြည်တွင်းကလာတဲ့သတင်းတွေမှာရေးထားပါတယ်။ဆန္ဒပြသူတွေဟာ1988ခုနှစ်ရှစ်လေးလုံးလူမှုရေးတော်ပုံကာလအတွင်းကပေါ်ထွက်ခဲ့တဲ့ဆီယနာရှင်စန့်ကျင်ရေးတချင်တွေကိုတည်ဆူကြတယ်လို့ဆီယနာရှင်စနစ်အလိုမရှိဆိုတဲ့ကြွေးကြော်တိုင်းတွေကိုလည်းအော်ဟစ်ကြွေးကြော်ခဲ့ကြပါတယ်။အစောပိုင်းမှာတော့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကထိတ်တဲရင်ဆိုင်ပြီးပိတ်ဆို့တာမျိုးတွေလုပ်ခဲ့ပါတယ်။ဆန္ဒပြသူတွေကလည်းရဲတပ်ဖွဲ့ဝင်တွေကိုငင်းငင်းချမ်းချမ်းနဲ့ပြောဆိုပြီးတချို့ကဆိုရင်နှီးစီပန်းတွေကိုအောင်မှတောပေးကြပါတယ်။ရန်ကုန်မြို့ပြင်မန္တလေးမကွေးမုံရွာနဲ့တဝဲအပါအဝင်တခြားမြို့တွေမှာလည်းဒီကနေ့ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။လူစုကလည်းနေရင်တွင်းကနေတံပုံးကြီးတာဖျောင်းနိုင်ထွန်းတာစသည်အပြင်ဆီယနာဒိမှုကိုစက်ကျင်ကောက်ွက်ကြောင်းညစဉ်ညတိုင်းပြသနေကြပါတယ်။မြန်မာနိုင်ငံမှာဆီယနာဒိနဲ့ပေါ်ပြည်ပရောက်နေတဲ့မြန်မာလူဘွားတွေကလည်းနေ့စဉ်လိုဆန္ဒပြကောက်ွက်ပွဲတွေလုပ်နေကြပါတယ်။တိုင်ဝမ်ကျွန်းတိုက်ပင်မျိုးက Little Burma လို့ခေါ်တဲ့နေရာပတ်ဝန်းကျင်လမ်းတွေပေါ်မှာအနီရောင်ဝှစ်ဆောင်ဝတ်ပြီးကောက်ွက်စားသားရေးထားတဲ့ဆိုင်းဘုတ်တွေကန်ဆောင်ထားသူ300ပတ်ဝန်းကျင်လှည့်လည်ချီတက်ခဲ့တဲ့အထက်မှာမြန်မာနယ်ပေါ်တရုတ်လူမျိုးကြီးလဲအပါအဝင်မှာ
因为我们已经受过30年以上的这个，就是军政府的打压，所以我们大家都不想再回去这个。
စီစိုးရဲ့ဖိနေမှုအောင်မှာ30ကျော်နေရပြီပါပြီ။အဲဒီလိုအခြေအနေပြန်မြောက်ချင်ပါဘူး။ဒါမှသာလူတိုင်းအခွင့်အရေးခံစားနိုင်တဲ့တိုင်ဝမ်ကျွန်းလိုမျိုးပဲနောက်မျိုးဆက်တွေကိုတိုင်းပြည်မှာနေထိုင်နိုင်မယ်လို့မျှော်လင့်ပါတယ်။ဒါကြောင့်ဒီကနေ့အခုလိုဆန္ဒပြတောင်းဆိုတာပါလို့ဂျီကမန်ဒရင်းဘာသာစကားနဲ့ပြောပါတယ်။အော်စတြေးလျနိုင်ငံမဲလ်ဘုန်းမြို့ဖက်ဒရေးရှင်းရင်မြန်မာလုပ်တဲ့ဆန္ဒပြပွဲမှာတော့လူထောင်ပေါင်းများစွာပါဝင်ခဲ့ပါတယ်။ကျွေးကြော်တန်ရေးထားတဲ့စိုင်းပုတ်တွေဒေါ်ဆန်းစုကြည်ပုံတွေခိုင်ပြီးဆန္ဒပြသူတွေကဆီယနာဒိမှုကိုစန့်ကျင်ကြောင်းပြောတယ်လို့ဖန်ထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုကြပါတယ်။နော်ဝေးနိုင်ငံအော်ဆလိုမြို့မှာလည်းမြန်မာအနွယ်ပေါ်တွေစုဝေးပြီးဒီကနေ့မှဆန္ဒပြကောက်ွက်ပွဲလှုပ်ခဲ့ကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်တို့ဖြစ်သူအော်စတြေးလျနိုင်ငံသားရှွန်ထောင်းတို့ကသူအဖမ်းခံထားရတဲ့အကြောင်းစနေနေ့မှာရိုက်တာသတင်းဌာနကမက်ဆေ့ပို့ပြီးပြောပါတယ်။သိမကြခင်မှာကြားကြရမယ်လို့ခံမှန်းတာပါပဲကျွန်တော်အဖမ်းခံထားရပါတယ်လို့ရှောင်းတန်းနုကပြောပါတယ်တခုခုနဲ့တရားစွဲခံထားရပါတယ်ဘာဆိုလားတော့တိကျမသိပါဘူးကျွန်တော်နေကောင်းပြီးစံ့ကြံ့ခံရှိနေပါတယ်ဘာအတွက်မှအပြစ်မရှိပါဘူးဆိုတဲ့မက်ဆေ့ကိုလည်းပြောနေတဲ့တင်ဂေတာပူလင်းနဲ့အတူရှောင်းတန်းနုကပို့ခဲ့ပါတယ်ရိုက်တာစတင်ဌာနကသူ့ကိုဆက်သွယ်ဖို့စူးစမ်းပေမဲ့မရခဲ့ပါဘူးဒါအပြင်ဖ ေဖော်လတ်တရနေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံသားတအူးအဖမ်းခံထားရတဲ့ဆိုရယ်ပထမဆုံးအတည်ပြုချက်ပါပဲ။ရှောင်းတန်းလဲဟာအော်စတြေးလျနိုင်ငံဆစ်ဒနီမြို့မက်ခွါရီတက္ကသိုလ်ကစီးပွားရေးဘာသာရေးဆိုင်ရာပါမောက္ခတူဖြစ်ပြီးစီးပွားရေးမူဝါဒတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုအကြံပေးနေတာနှစ်တော်ကြာပါပြီ။ဆီယနာဒိန်းနဲ့နေကလေးကဆိုရင်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့အပါအဝင်တကြွလှရှားသူတွေ၊လွှတ်တော်ကိုယ်စားလှယ်တွေ၊အစိုးရတာဝန်ရှိသူတွေစသည်အားဖြင့်ဖမ်းဆီးခံရသူပေါင်း148ယောက်ထက်မနည်းရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AEPB ကပြောပါရခင်ဗျာ။
တန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဘိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်နေပါတယ်ရှင
်တင်တော်ဝင်းမြပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံမှာဆရာနာသိမ်းခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ဘောဆွဆွဲထားမှုတွေအတွက်ရှင်းနေလိုက်ပေးမဲ့သူကဒီကောင်းဆောင်နှစ်ဦးလုံးနဲ့တွေ့ခွင့်မရသေးဘူးလို့ဆိုလိုက်ပါတယ်။ရှင်းနေဥက္ကမောင်စောကဒီကောင်းဆောင်နှစ်ဦးလုံးကိုနေအိမ်တွေမှာထိန်းသိမ်းထားပြီးဆက်လက်စစ်ဆေးနေတာကြောင့်အခုလိုတွေ့ခွင့်မရသေးတာပါလို့ Writers သတင်းဌာနကရှင်းပြပါတယ်။ကြည့်ခဲ့တဲ့ရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကောင်ဆောင်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုတနင်္လာနေ့အာဏာသိမ်းပြီးကတည်းကစစ်တပ်ကထိန်းသိမ်းလာခဲ့တာပါ။ဥက္ကမောင်စောအနေနဲ့မနေ့ကဒီကောင်ဆောင်နှစ်ဦးနဲ့သွားတွေ့ဖို့စူးစမ်းခဲ့ပေမဲ့တွေ့လို့မရခဲ့ဘူးလို့ဆိုပါတယ်
။ရှင်းနေတယောက်ကနော်သူ့ကိုအမှုလိုက်တဲ့အခါမှာနော်တရားမျှတတဲ့တရားစီမှုရှိမဲ့သူမျော်လင့်လို့လိုက်ကြတာပဲ။နော်ဒါမဲ့တကယ်လက်တွေ့ရတယ်မရဘူးဆိုတာဒါလက်လွယ်ဖြစ်ပေါ့เนาะအဲ့တော့ကျွန်တော်တို့ကတော့ဘုရားဆံပြောသလိုတစ်ခါအကောင်းဆုံးအတွက်မျှော်လင့်ပြီးတော့အဆုံးစွတ်အတွက်ပြင်ဆင်ရမှာပေါ့ဗျာသူကတော့အကောင်းဆုံးပြကျွန်တော်တို့ကအခွင့်အရေးလိုချင်တာเนาะတည်သေးလွတ်တာကိုလိုချင်တာ
မြန်မာဒီမိုကရေစီကောင်းဆောင်တောင်းဆန်းစုကြည်နဲ့အရင်သမ္မတဦးဝင်းမြင့်တို့ရဲ့ရှင်နေဦးခမောင်စောကပဲဒီမှုအတွက်ခက်ခဲမှာသိပေမဲ့အကောင်းဆုံးစူးစမ်းသွားမယ်လို့စက္ကတိပြုခဲ့ပါတယ်ခင်ဗျာအမေရိကန်ဆွေရတဲ့တက်လာပြီးနောက်ပထမဆုံးအနေနဲ့တရုတ်နဲ့နှစ်ဖက်အဆင့်မြင့်ဆုံးနိုင်ငံခြားရေးရာရှိတွေဆွေးနွေးရမှာမြန်မာဆီယနာတိမ်မှုအကြောင်းကိုလည်းအဓိကထည့်သွင်းဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကတရုတ်နိုင်ငံခြားရေးအကြီးအကဲရန်ကြီးချီနဲ့စကားပြောရမှာမြန်မာနိုင်ငံကဆီယနာတိမ်မှုပေါ်စန့်ကျင်ဝေဖန်ပေးဖို့တရုတ်ကိုတောင်းဆိုလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့စေတနာပေါ်သင့်လျော်တဲ့အခြေရှာနိုင်ဖို့နိုင်ငံတကာမှာအခင်းချင်းကောက်တည့်ရဲ့ဖန်တီးဖို့လိုမယ်ဆိုတာကိုတရုတ်ကွန်မြူနစ်ပါတီပေါ်လစ်ဂျီရိုဖွဲ့ဝင်လည်းဖြစ်တဲ့မစ္စတာယန်ကပြန်တုံ့ပြန်ထောက်ပြခဲ့ပါတယ်။တရုတ်ကွန်မြူနစ်ပါတီနိုင်ငံခြားရေးအကြီးအကဲမစ္စတာယန်အနေနဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကမြန်မာနိုင်ငံကိုသွားရမှာအရက်ဘက်အစိုးရကောင်းဆောင်တွေအပြင်လက်ရှိအာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတာရှိခဲ့ပါတယ်။အဲ့ဒီတုန်းကကိုဗစ်ကူညီရေးအပြင်ရွေးကောက်ပွဲကိစ္စတွေလည်းပြောခဲ့ကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်အနေနဲ့မြန်မာအာဏာသိမ်းမှုနဲ့ပတ်သက်လို့အမေရိကန်ရဲ့မဟာမိတ်တွေနဲ့ပါဆွေးနွေးဖို့ရှိတယ်လို့ပြောထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းမြန်မာစစ်တပ်ယူထားတဲ့အာဏာပြန်ဆွတ်လွတ်ဖို့ဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့နဲ့အင်အားမသုံးဖို့သူ့ရဲ့ခြေတော်ရင်းတွေကပထမဆုံးနိုင်ငံခြားရေးမေကူမှာအလေးနဲ့ထည့်သွင်းတောင်းဆိုခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးသည်အန်တိုနီဘလင်ကန်ကတရုတ်ဆိုရအနေနဲ့ဝီဂါမွတ်စလင်တွေနောက်တိဘက်နဲ့ဟောင်ကောင်ပြည်သူတွေပေါ်ဆက်ဆံမှုနဲ့ပတ်သက်ပြီးပထမဆုံးနိုင်ငံခြားရေးဝန်ကြီးတွေဒီနေ့ဆွေးနွေးရမှာဖိအားပေးခဲ့ပါတယ်။ American ဆိုရတဲ့လက်ထက်ဒီအင်အားကြီးနိုင်ငံတစ်ခုရဲ့အဆင့်မြင့်ဆုံးနိုင်ငံခြားရေးရာရှိတွေရဲ့ဒီပထမဆုံးဖုန်းနဲ့ဆွေးနွေးမှုမှာဝန်ကြီးဘလင်ကန်က American အနေနဲ့နိုင်ငံအကျိုးစီးပွားတွေကိုကာကွယ်သွားမယ်ဆိုတာနဲ့ဒီမိုကရေစီတန်ဖိုးတွေအတွက်ယက်တည်သွားမယ်ဆိုတာကိုအသေးစားပြောခဲ့တယ်လို့ဆိုပါတယ်။ American နိုင်ငံခြားရေးဝန်ကြီးနဲ့တရုတ်နိုင်ငံခြားရေးအကြီးအကဲရန်ကြီးချီတို့အပြန်အလှန်ပြောရမှာတရုတ်ဆိုရအနေနဲ့လည်းနိုင်ငံတကာစနစ်တွေပေါ်ချိုးဖောက်နေမှုတွေတာဝန်ယူတာဝန်ခံမှုရှိဖို့လိုတယ်လို့လည်းဝန်ကြီးဘလင်ကန်ကအသေးစားထည့်ပြောခဲ့တယ်လို့လည်းဆိုပါတယ်။အခုလိုဒီမိုကရေစီရေးချင်းလူ့အခွင့်အရေးတမိုးထားမှုတွေအတွက်လည်းအမေရိကန်အနေနဲ့ဆက်လက်ရည်တည်ဆောင်ရွက်သွားမယ်။ဒီအထက်မှာရှင်ကျန်းတိဘက်နဲ့ဟောင်ကောင်ကိစ္စတွေပါတယ်လို့အသေးစိတ်ပြောခဲ့ကြောင်းကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲတစ်ထဲမှာရှင်းပြထားပါတယ်။ဒါအပြင်ထိုင်ဝမ်ရေလက်ရှားတစ်လျှောက်ပါဝင်အင်ဒိုပစိဖိတ်ဒေသတွင်တည်ငြိမ်မှုကိုတရုတ်ဘက်ကချင်းချောက်နေတာအတွက်လည်း တာဝန်ယူတာဝန်ခံရလိမ့်မယ်လို့အတိအကျပြောခဲ့ကြောင်းဒီကြေညာချက်ထဲမှာဖော်ပြထားပါတယ်နော်။ဆန်းသာတဲ့နိုင်ငံတွေကကိုဗစ် -19 ကာကွယ်ဆေးစံပေါင်းများစွာဝယ်ယူနေတာကြောင့်ဆေးရတဲ့နိုင်ငံတချို့ဟာကမ္ဘာ့ကျန်းမာရေးအဖွဲ့တပြေးချို့နဲ့ခြားဖွဲ့တွေကပေးမဲ့ကာကွယ်ဆေးကိုစောင့်မနေတော့ပဲကုဖာတာကိုဝယ်ယူဖို့လှုပ်လာနေကြပါတယ်။ကိုဗစ် -19 ကာကွယ်ဆေးတွေပို့ပြီးထုတ်လုပ်နိုင်ဖို့အတွက်ဆေးထုတ်တဲ့လုပ်ငန်းတွေကိုမျှဝေပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့တပြေးချို့အကြီးအကဲကဆေးဝါးကုမ္ပဏီတွေကိုတောက်ကြနေကတောင်းဆိုခဲ့ပါတယ်။လိုအပ်နေတာကကာကွယ်ဆေးထုတ်လုပ်ရေးကိုအကြီးအကျယ်အချိန်နှိမ့်မှုဖြစ်တယ်လို့ WHO ကြီးကဲ Tedros Adhanom Ghebreyesus ကဂျနီဗာမှာ online ကနေလုပ်တဲ့ရှင်းလင်းပွဲတစ်ခုတွင်ပြောသွားခဲ့ပါတယ်။ Pfizer Biotech ကုမ္ပဏီတွေရဲ့ကာကွယ်ဆေးထုတ်လုပ်ဖို့သူတို့ရဲ့စက်ရုံတွေကိုအသင့်ကျင်ချမယ်လို့ပြည်သစ်ဆေးဝါးကုမ္ပဏီ Sanofi ကပြောတဲ့အကြောင်းဒေါက်တာ Tedros ကပြောပြီးတခြားကုမ္ပဏီတွေလည်းအလားတူလှုပ်ဆောင်ပေးဖို့နှိုးဆော်သွားခဲ့ပါတယ်။ချမ်းသာတဲ့နိုင်ငံတွေအနေနဲ့သူတို့စီကကျန်းမာရေးလူသားတွေနဲ့တက်ကြီးရေတွေကိုကာကွယ်ဆေးထိုးပြီးသွားပြီဆိုရင်သူတို့စီမှာရှိထားတဲ့ကာကွယ်ဆေးတွေကိုဆင်းရဲတဲ့နိုင်ငံတွေနဲ့မျှဝေပေးဖို့ကိုလည်းသူကချက်ပြီးတောင်းဆိုလိုက်ပါတယ်။တကယ်တော့ကမ္ဘာတဝန်းကိုဗစ် -19 ကာကွယ်ဆေးအားလုံးရဲ့85ရာခိုင်နှုန်းကိုနိုင်ငံ10နိုင်ငံကပဲရယူထားပြီးနိုင်ငံပေါင်း130နီးပါးဟာကာကွယ်ဆေးလုံးဝမရချသေးဘူးလို့ WHO ကြီးကပြောခဲ့ပါတယ်ခင်ဗျာ။တနေ့ညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းဝင်းကြွပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ခန္ဓာတွေကိုနားဆင်ရတော့မှာပါခင
်စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့ရန်ကုန်မြို့မှာတော့ចောင်းသားတွေနဲ့အလုပ်သမားတွေဥဆောင်ပြီးတော့ဒီနေ့မှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဒါဟာပြီးခဲ့တဲ့ February 1ရက်နေ့ကမြန်မာစစ်တပ်ကအရသာအစိုးရစီကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ကျောင်းသားတွေအလုပ်သမားတွေနဲ့တက်ကြွလှုပ်ရှားသူတွေဥဆောင်ပြီးတော့ဒီနေ့မနက်ပိုင်းကရန်ကုန်မြို့သမိုင်းဘက်ကနေအင်းစိန်လမ်းမကြီးအတိုင်းခြိတက်ပြီးတော့ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့သူတွေခြိတက်ရလမ်းလျှောက်မှာတော့ဆန္ဒပြတဲ့သူတွေကလက်သုံးချောင်းထောင်ပြီးတော့ဆေးအနာရှင်စနစ်ကြားဆုံးပါပြီးဆေးအနာရှင်စနစ်လုံးမရှိဒီမိုကရေစီရရှိရေးစတဲ့ကြွေးကြော်တဲ့နေကိုကြွေးကြော်ပြီးတော့ခြိတက်ခဲ့ကြတာပါဆန္ဒပြလမ်းတစ်လျှောက်မှာလည်းပြည်သူတွေကဆန္ဒပြတဲ့သူတွေကိုထောက်ခံအားပေးကြတာပြီးတော့ကားတွေကလည်းဆန္ဒပြတဲ့သူတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဟွန်းတွေတီးပြီးတော့အားပေးကြကြပါလေ။ဒါမဲ့ကမာရုတ်လဲလန်းမီပိုင်မရောက်ခင်ဆိုင်းရင်ငိမ်းနားမှာတော့လုံခြုံရေးတပ်ဖွဲ့တွေကနေရာယူပြီးတော့ဆန္ဒပြတဲ့သူတွေကိုတားဆီးလိုက်တဲ့အတွက်ဆန္ဒပြတဲ့သူတွေဟာရှေ့ဆက်လို့မရပဲဖြစ်ခဲ့ပါလေ။ဒါမဲ့ဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးတွေကြားရုံရင်းဆန်ခတ်ပဋိပက္ခဖြစ်တာတွေမရှိပဲအေးအေးဆေးဆေးပဲရှိနေခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကလုံခြုံရေးရတပ်ဖွဲ့ဝင်တွေကိုရေနဲ့အစားအစာတွေပေးတာလည်းရှိခဲ့ပါတယ်အချိန်နည်းမှာပဲလဲလန်းဘက်မှာလည်းနောက်ထပ်ဆန္ဒပြတာတွေရှိခဲ့တယ်လို့အလုံနဲ့အစုလေးအဝိုင်းလေးဘက်မှာလည်းဆန္ဒပြတာတွေရှိခဲ့ပြီးညနေပိုင်းမှာတော့လူစုခွဲလိုက်တယ်လို့သိရပါတယ်။ရန်ကုန်မြို့ကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဒီဆန္ဒပြပွဲမှာပါဝင်ခဲ့သူတယောက်ကတော့ VOE ကိုအခုလိုပြောပါတယ်
။ဆန္ဒပြပွဲကိုဒီပေါ်ကြားကျွန်တော်ဝါလောက်ပေါ့ဆယ်နာရီခွဲလောက်ဒီနေ့ဆယ်နာရီခွဲလောက်ပတ်ကြည့်ရပေါ့နော်။အဲဒီအချိန်မှာတော့ဟိုပေါ့လူစုကဟိုဆန္ဒပြဥတော်ဆန္ဒပြတဲ့အတွက်ဒီလိုရှိတယ်လူလူကလည်းတရားပြီးဝိုင်းပြီးတော့ဝိုင်းရတယ်ပေါ့နော်အဲဒီအဖာကတော့နည်းနည်းဆိုးနေတာပေါ့လေလူလူတွေလည်းဒါနဲ့ဖြည်းဖြည်းလူလူတွေလည်းဟောပေါ့ဟောဖျားတက်ကြွားလာပြီးတော့ဒီဆန္ဒပြပွဲဆန္ဒပြသမားတွေနဲ့အဲသူတို့ပူးပေါင်းပြီးတော့ပေါ့နော်ဟောဆန္ဒပြကြတယ်ငင်းငင်းနဲ့ဆန္ဒပြကြတယ်အဲဆွဲလုံးကြုံရင်းရှိတယ်ဒီလုံးကြုံရင်းတွေလည်းဆန္ဒပြသမားတွေကဒီသူတို့ခြေရန်ပါညာသူတို့တိုက်တယ်ဆန္ဒပြသမားတွေကဒီကြီးတွေရဲ့ကြီးတွေရဲ့ပို့ပြီးတော့ကျဲတွေကိုလည်းသူတို့ကအဲ့ဒီမှာတော့ဒီလိုပဲပေါ့။ CEO နဲ့တဘောပေါ့အားလုံးလေးလောက်တဲ့ပြည်သူတွေကလူကပုံညာလာ။ပုံညာလာပြီးတော့ငင်းနေတဲ့တမားကြီးလောက်ကြတော့သူကပေါ့ဒီဆဲဖက်တာရှိနေမှာသူများဒီတော့ငါတို့ခေါပတန်းပေါ့။အဲဒီတော့ငါတို့ဖုန်ပြီးသွားတယ်။ဖုန်ပြီးတော့အဲလူတို့ကလည်းတက်တက်ကြွကြွနဲ့ ပါဝင်တယ်။အဲဒီထပ်သွားထွက်လာတဲ့ကားတွေထပ်သွားတဲ့ကားတွေအားလုံးကလည်းဒီညက်၃000ထောင်ပြီးတော့အလေးပြုတယ်။အဲပြည်သူတို့ဟောင်းမျိုးတက်ဆက်ပြီးတော့ on the for ကားလမ်းပေးလို့ဟောင်းပြတာပေါ့ပေါ့နော်။ဟောင်းပြီးတော့ဒီဆန္ဒပြတာကိုဟောပေါ့ဆက်အောက်ခံတဲ့အနေနဲ့သူတို့ကဝိုင်းပြီးတော့ဆန္ဒထုတ်ခေါ်တဲ့သဘောပါပဲ။ဆန္ဒပြတာကတော့လူတို့ကတော့အားလုံးကအဲတက်တက်ကြွကြွနဲ့ပါဝင်ကြတယ်ပေါ့နော်
။ဒါပြင်မန္တလေးမကွေးနဲ့တခြားမြို့တွေမှာလည်းဒီနေ့မှာចောင်းသားတွေဥဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့ကဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးရန်နာဘုံတက္ကသိုလ်ចောင်းသားသမဂ္ဂအဖွဲ့ဝင်ဟောင်းတူဦးဖြစ်တဲ့ကိုမင်းခန့်ကျော်လင်းကအခုလိုပြောပါတယ်
။ဒီမှာတော့အပြင်နိုင်ငံလုံးတိုင်းကနေဆက်ပြီးတော့ဒီမှာကျွန်တော်တို့ဒီမှာနိုင်ငံလုံးတိုင်းကနေဆက်ပြီးတော့ကျွန်တော်တို့အဲဒီမှာဆိုရင်ကလူ၃000ခန့်ခဲ့တဲ့ဆက်ပြီးတော့ဒီ၃000ထောင်ပြီးတော့ဆိုင်းထားပြီးတော့ကျွန်တော်တို့တက်တာရှိတာပေါ့နော်။ဒီရန်နာဘုံကဆန္ဒပြတယ်လို့ပြောတယ်ဆိုတာက
ဒါပြင်ပဲခိုးတိုင်းဂျိုးပင်ကောင်မြို့မှာတော့ဆန္ဒပြတဲ့သူတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးသွားတယ်လို့လည်းသိရပါတယ်။ဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးရန်ကုန်မြို့ကတူကတော့
ကျွန်တော်ကတော့အားရတယ်လို့ပြောရမှာပေါ့နော်။ဒါကကျွန်တော်တို့ပြီးရတဲ့ရက်တွေတွင်မှာလည်းဒီလူလူရဲ့ဆန္ဒကိုကျွန်တော်တို့ဒီ Facebook ကြည့်ပစ်တာတွေပေါ်မှာကျွန်တော်တို့ကြည့်ကြခဲ့ပြီးပြီပဲ။နောက်ပြန်ရင်လည်းတံပုံးတံပုံးကြီးကြည့်ရအိုးကြီးခွက်ကြီးကြည့်ပြီးတော့ကျွန်တော်တို့ကြည့်ကြခဲ့ပြီးပြီ။အခုကတော့နောက်တစ်ဆင့်အနေနဲ့ပေါ့နော်။လူတွေကonline ပေါ်မှာဆန့်ကျင်နေရတယ်မဟုတ်တော့ဘဲနဲ့နောက်တစ်ဆင့်အနေနဲ့လူကြီးတွေပါတီပွဲကြောင့်ကြည်ဓာတ်ပုံပဲမခံခြင်းစိတ်ကြောင့်ပဲပေါ့နော်။ဒါမှမဟုတ်ဆက်ပြီးဆန္ဒပြကြတာလို့ကျွန်တော်မြင်ပါတယ
်။အခုလောလောဆယ်မှာတော့အာနာပိုင်းဒီဘက်ကအင်တာနက် line တွေကိုဖြတ်တောက်ထားပြီးတော့ညမထွက်ရအမိန့်တွေစေုပ်ချုပ်ရေးကျင်းညာတာတွေရှိလာနိုင်တယ်ဆိုပြီးတော့လည်းကမန်းပြောဆိုတာတွေရှိနေပါတယ်ဆန္ဒပြတဲ့သူတွေဘက်ကတော့နောက်ရက်ဒီမှာလဲဆန္ဒပြပွဲတွေကိုဆက်လုပ်သွားမယ်အလားအလာတွေရှိနေပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါဆန္ဒပြမှုတွေဖြစ်ပြီးတဲ့နောက်မှာကျွန်တော်ဒီတယ်လီဖုန်းလိုင်းတွေတက်တော့သွားတာရှိပါတယ်တချို့နေရာတွေပဲခေါ်လို့ရပါတယ်အဲအကြောင်းမလို့နောက်ဆုံးချိန်နေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်ကုန်မှာရှိတဲ့ကျွန်တော်သတင်းကြောက်တွေကိုကျွန်တော်ဌာနမှူးဦးတန်းလွင်ထုံးကနောက်ဆုံးချိန်မှာသူဖုန်းနဲ့ဆက်သွယ်ပြီးတော့မေးမြန်းခွင့်ရောက်ရပါတယ်အဲ့တော့ဦးတန်းလွင်ထုံးခင်ဗျာအခုနောက်ဆုံးသိရတဲ့ရန်ကုန်ဘက်ကအခြေအနေလေးကိုပြောပြအောင်
ဟုတ်ကဲ့တယ်ဖုန်းတွေကအများသောအားဖြင့်တော့မလုံမလုံတော့ဘူးဗျာဒါပေမဲ့လည်းအခုသူတို့ချက်ချက်လုပ်နေတဲ့မိနစ်ပိုင်းအတွင်းကပဲကျွန်တော်တို့ရှိကသတင်းတောက်တယောက်နဲ့တယ်ဖုန်းတစ်လုံးအဆက်သွယ်ရတယ်ရတော့ဟိုတိတ်တော့အချိန်ကြာကြီးမရလာဘူးခင်ဗျာဟိုတော်မနေ့လောက်ပဲရလိုက်ခဲ့။ရလိုက်တဲ့အချိန်တုန်းကတော့သူတို့အနေနဲ့ဟိုလက်ရှိဗမာပြည်ထဲမှာဖြစ်တဲ့အခြေအနေတွေကတော့အခုညဘက်မှာတော့ဗမာပြည်မှာဒီရန်ကုန်မြို့မှာပေါ့နော်ဒီအပြင်မှာဓမ္မပေါ်မှာထွက်ပြီးဆန္ဒပြလှုပ်ရှားတဲ့တဲ့င်းတွေတော့သူမသိရဘူးပုံမှန်အတိုင်းပဲတံပုံးတီးဆန္ဒပြတဲ့ကိစ္စတွေတော့ဆက်လုပ်နေရတယ်။နေ့လယ်ပိုင်းကမနေ့ပိုင်းကအဲလိုဆန္ဒပြပွဲတွေမှာလည်းအဓိကအားဖြင့်တော့ဒီတမိုင်းတက်ကနေပြီးတော့လေတန်းအထိစပြီးတော့ဟိုလမ်းလျှောက်တယ်ဆိုတဲ့အကြောင်းသူပြောပြတယ်။အဲဆက်စားချင်းမှာတော့လူ300လောက်ရှိတယ်။နောက်ပိုင်းမှာလမ်းတစ်လျှောက်မှာဒီလူတွေတိုးလာပြီးတော့3-4000လောက်ထိဖြစ်လာတယ်။ဒါပေမဲ့ရဲတွေနဲ့ကဟိုပထမစီးဒုတိယစီးတတိယစီးဆိုပြီးတော့သူတို့စီးတာထားပြီးတော့ရှိရှိစံမတူလို့ဟုတ်ကောနော်ထိတ်တိုက်တွေ့တယ်တွေ့တဲ့အခါကျတော့ဒါသူတို့ငင်းငင်းကြံကြံပဲအဲဆန္ဒပြတဲ့သူတွေပဲကပထမစီးအထိတိုးလာပြီးတော့ဒီရဲတွေကိုသူတို့နဲ့ပူအောင်ဖို့ကိစ္စနောက်ပြီးတော့သူတို့လိုချင်တဲ့ကိစ္စတွေကိုနည်းနည်းပြောဆိုအောင်ပြီးတော့ခဏနေကြတော့သူတို့နောက်ကျောင်းပြန်လမ်းလျှောက်သွားတယ်ပြီးတော့သူ့ဘာသူလူစုခွဲသွားကြတယ်နောက်နေ့မှပြန်ဆုံမယ်ဆိုတဲ့သဘောမျိုးတွေဒီပြောဆိုသွားကြတယ်လို့ပဲပြောတယ်အဲ့တော့ဒီအဓိကတော့နှစ်နေရာပေါ့နော်ရန်ကုန်မှာတော့သမိုင်းကနေပြီးတော့လေတန်းအထိနောက်ကိုယ်ကတော့တာမွေကနေပြောကြောက်ရတာအထင်းနဲ့တွေ့အဲအဲ့လိုအကြောင်းမျိုးလေးတွေကိုပြောပြတာရှိတယ်အဲ့ဒါပြီးတော့နောက်ပိုင်းမှာတော့ဒီတဲ့ပို့ပြီးတော့ဒီညဘက်ပိုင်းပေါ့နော်အထူးသဖြင့်ဒီဘက်အခုညဘက်ပိုင်းမှာတော့အပြင်ထွက်ပြီးလူစုလာလို့နောက်ပြီးတော့တခြားဆန္ဒပြတာလို့မရှိဘူးလို့ပြောပါတယ်ဒါဒီလောက်ပဲကျွန်တော်အနေနဲ့သိရတယ်ဒီဖုန်းလိုင်းတွေကတော့အခုချိန်ကြီးကျွန်တော်ထပ်ပြီးစူးစမ်းနေပေမဲ့မရဘူးခင
်အတွင်းမှာဆေးရနာသိမ်းမှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လူနည်းစုတိုင်းရင်းသားတွေနဲ့မြန်မာလူသမားတွေအလုံးရင်းနဲ့ထိုင်းနိုင်ငံထဲထွက်ပြေးလာမှာကိုစိုးရိမ်နေတဲ့အကြောင်းထိုင်းလာဝကဒူရဲချုပ်ကထုတ်ဖော်ပြောဆိုတဲ့သတင်းကိုတင်ဆက်ပါမယ်။ကျမမအေးပါပါ။အင်းနီနာချင်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနိုင်ငံရေးအခြေအနေတွေမတည်ငြိမ်မှုဖြစ်နေတာတွေကြောင့်ထိုင်းရနာပိုင်းတွေဘက်ကလည်းစိုးရိမ်ပူပန်မှုတွေတိုးလာနေတာပါ။ထိုင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကဒူရဲချုပ် ส่งพ้องเชียงตุงกันอ่ะเฟบรุวารีล่างอายันเนี่ยมาท่านเนี่ยมาเนี่ยจ้ะกัญชนาบุรีปัจจุบันเนี่ยเนี่ยจ้ะเสียเกี่ยวกับลายอสเสียเกี่ยวกับเนี่ยเนี่ยแกอาณาบ้านเนี่ยเยาว์สีเวลบีเรียนดาวดีกูเนี่ยมันยังไงเนี่ยสัตว์บีท่านเนี่ยจ้ะตีกับคนลาดูเรียนยาลานายจ้าคุยลูทบพบเจ้าสุดว่าอะไร
แล้วว่าก็ดูเยอะจบจะสุดตัวละก็รอท่านสุยากันนั่งเงี้ยดูยาวสิ่งนี้เลยโควิดยามานั่งเงี้ยดาริโกตียาวเองเพียงมาปองเดียวขึ้นอยู่ในเรื่องการละมานั่งเงี้ยเนี่ยจะตัวละนี่กันเลยยามานั่งเงี้ยดาริกาปูบิโยเวลานี่เราตุ้ยนี่ยาวเลยลูกองกุมลงเงี้ยลูกแต่งนี่ดูดีกันเลยข้าจิ้งอยู่ยูบีลูกองกุลานี่เราเลย ตัวนี้อาเจ้าเนี่ยมันนั่งเงี้ยมาเสด็จก็อาณาเต็มบินเอาไปมาเนี่ยมาปีเรื่องอะไรดูเรื่องเนี่ยเนี่ยจะก็ตั้งยันดาริบ้ามุ่งเอาล้านในนาเจ้าทั้งสุยานี่เนี่ยเนี่ยจะดีตาจีวารีมาเสเสมุสังจีมุรีกูโตมีลูกสาวบุรุษอันนี้มาเลยสุบีทั้งบ้านเนี่ยเจ้าสุดว่าละวะ เนี่ยมันนั่งเงี้ยได้เนี่ยจะวิ่งเอาหลานนี่เลยเนี่ยจะดีตากันเนี่ยจะวิ่งเบาดีกูทั้งสุดจักรเอ็นอาตัวมีชาตาบีสองจีนี่เดี๋ยวเนี่ยจะเช่าอพยพสิ่งเล็กปุ่มยาหลานนี่มาเลยพี่วัยละเช่าเย็นนี่มาเว้ยเนี่ยมันนั่งเงี้ยได้เช่าอู่หาเกี่ยนปีเดียวมีอะไรมีกันนี่ทั้งเนี่ยมันเนี่ยจะ แต่ใครไม่ละมั่งอยู่ในเรื่องมาแต่ยามเราอยู่แล้วเราจะพันสิ่งเงียบไปเลยอาคุยไปจนท่านยามเนี่ยจะเชื่อไหมเส้นเนี่ยการชนะบุรีเขยันนี่มาแต่ยามเราอยู่แล้วเรื่องยามนั่งเงี้ยได้จากนั้นเราพันสิ่งเงียบจังท่านเรนนี่มาพบยานี่จะมาเลยจะมาไหมมาท่านยามเนี่ยจะการนี่จะเรียนไปปูนี่ละวะ
ดิโมกราซีตัวเองคู่พยานกาลาพิจารณาในเรื่องมีมาแรงมาไม่จ่ายดีเยี่ยมไปตัวเองยุติศาสตร์การอนาคตเนี่ยเพียบพอในมาดีดูดีตามก้าในเงินก็ต้องวันกว่าแอนอาตินสีเกวารีซีอนาคตมุ่งจะในเงินยืนเนี่ยลูกคุยเอพีซีบอยเนี่ยยืนมีเงินหูกว่าอยากแค่ไหนเนี่ยด้วยเอชีอาชาเนี่ยเป็นสิ่งที่ได้รู้ในเงินด้วยก็ส่วนนี้จะวารี ที่จังหวัดสระบุรีจะมาอีกหนึ่งสิ่งที่พยายามไปว่าไหมเฟบรุวารีนี้เราอาจจะมาเสียอนาคตมุ่งเน้นสัตว์ตัวเช่นนี้ไปบ้างไหมเช่นเดียวกับอาชาอาเซียนในเงินด้วยก็ที่ป้ายออกมาเรื่องมาเกะสีวายไต้หวันก็ว่าส่วนนี้จะวารีที่บอกว่าสีแรงจังบอกว่ายังเน้นในบิดาจะมาในเงินมาที่รู้สึกอนาคตมุ่งจะใช้ตัวยาเมื่อสักคิดแล้วเปลี่ยนสวยเลยเพียงมีอย่างในเงินเจ้าอินโดนีเซียในเงินสัญญาลูกคุยเพื่อเอ็มเอสซี International เยอุสมันฮามิกาจะวารีที่ท่านมาเลยครับ
ประมาณเมียนมาสการ์กินีอาจจะล่ะสมุนไพรและที่เรามาในงานเช่นนี้ก็ทุกที่พิลูกคุยในลูกคุยไปมาแค่นอกจากสุดตัวละว่าสิ่งสุดยอดทั้งหมดแล้วกันนี้อุบลีสมุปีลูกคุยที่ว่าดิโมกราซีสุดยอดแล้วเอาเยาว์เมลุเชนงะย้อนเล่นทารานเนี่ยลงว่าเส้นจิ้มแบบพิจารณาโก้อากูเลชิเช่นนี้มามีด้วยนี่อะไรพิบาร์
เนี่ยมาในงานด้วยมาจากเงินเนี่ยไปด้วยมาเพื่อเลี้ยงเงินตามมูตุลาเนี่ยเนี่ยปีบ้านยี่นิ้วเนี่ยมือเลยตุลาพิมเลยคุณลุงดีเนี่ยในงานยี่เดียวเลยไปเจ้าซีวายลงงานบ้านกูพี่ใหญ่ละมาบุสุยนี่จะมาเลยเนี่ยมาในงานด้วยก็เอ็กซ์ลีดาเอ็มเอฟไอกรมนิลิมิตมาหินิ้วเนี่ยทารีกับโมเดลในงานก็เอ็กซ์ลีดาเป็นโอเคท่าอินเชนิกาฟิโอเอโกคุณลุงพิวารี
นโยบายเป็นว่าแบบให้ประชาชนเสด็จไปนั่นสิในงานสิวายเนี่ยลุงมุยอภัยตัวใหม่มาที่ยังมุกตัวอะไรด้วยยามในงานกูเสกว่าเช็คเว็บบุจนารุสมบูรณ์แค่ไหนวะที่กันนั่นมาตัวแต่ละกูตัวอะไรวะทำไมกูไม่จ่ายดีงาเสียอาณาเต็มมือเจ้าที่ยังเนื้อลูกยังรู้ว่าจนารุตั้งมาทารีในงานยี่ปังกูสวยงามเลยอะไร
ในงานนี้มีเงินมือเจ้าสิวายกันนะบ้างที่ไกลละมากกว่าสวยนี่จ้าว่าเอ็นเอลวีเอเยต้าสวยละเอามาเนปายนาชีดีเด็กยามในงานอากูรู้สึกอาณาเชลละเอาเป็นยาวยาวกูเอ้อตึงตัวเกเรลูอินโดนีเซียในงานประธานเจ้ากระดูกะในงานนี้ลีลาตงตัดดูดูกูรัสเซียกับเจ้าวารี
การนี้สังเกตเถอะการนั้นสังคมีสังคมการติการมีอันมาสุดเด็ดกระมันจะดีนักเรียนเลยยามานั้นยามาเล็กลอบที่นี่เด็ดเรียนด้วยใจอารมณ์ยามเอาตัวมีบาร์เลยดิโมคราซีนี้พอพอสาวในเนี่ยในงานพิพูยามานั้นยังก็อุดีนี่รักกูยังก็ดีท่ามีเลยวะยามาสุยานเนี่ยยามาเสด็จเดือบผู้บังลูกสาวในพีชั่วจะอาณาติดแดนพีดิโมคราซีเต็มโพสาวในงานพิพูอุดีนี่เลยถึงไงรักวะสิอาณาติเนี่ยเชนิโกตุยาระยามาเรื่องมันก็จะกำลังงับว่าอ่ะเต็มตัวไป ဖေဖော်ဝါရီလတရက်နေ့မနက်မိုးလဲအားကြီးချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်လွှတ်တော်အမတ်တချို့ကိုစတင်ဖမ်းဆီးခဲ့ရတာကနေစတင်ခဲ့တဲ့မြန်မာတပ်မတော်စစ်အာဏာသိမ်းတဲ့ဖြစ်ရပ်အပေါ်မှာပြည်ရင်းပြည်ပကမြန်မာပြည်သူတွေကလည်းအံ့ဩတုန်လှုပ်သွားခဲ့တာပါပြည်တွင်းကပြည်သူတွေကလူမှုကွန်ရက်နဲ့လမ်းတွေပေါ်မှာထွက်ပြီးတော့စန့်ကျင်ဆန္ဒပြနေကြသလိုပြည်ပရောက်မြန်မာတွေကလည်းသူတို့ရဲ့ဆန္ဒကိုထုတ်ပေါ်ပြောဆိုနေကြပါတယ်မြန်မာစစ်အာဏာသိမ်းမှုအပေါ်မှာမြန်မာပြည်သူတွေနဲ့အတူနိုင်ငံတကာကလည်းဝိုင်းဝန်းစန့်ကျင်ကြဖို့မြန်မာစစ်အာဏာရှင်အစိုးရကိုစန့်ကျင်တဲ့အဖွဲ့ပြောခွင့်ရကိုစိုးမိုးသူက VOA ကိုပြောပြပါတယ
်မြန်မာစစ်တပ်ဟာတသက်တာအာဏာဆုတ်ကန်နိုင်မှုအတွက်2008အခြေခံဥပဒေကိုစိတ်တိုင်းကျရေးဆွဲပြီးတော့ဒီမိုကရေစီအစိုးရလက်ထက်ကိုအာဏာကိုပေးရခဲ့တယ်။ပြည်သူတွေကဒီမိုကရေစီအစိုးရကိုအားပေးထောက်ခံမှုကတစ်ချိန်တုန်းမြင့်တက်လာတဲ့အတွက်ကြောင့်မလို့သူတို့အတွက်နေရာမရှိမှဆိုလို့အာဏာကိုပြန်လည်ရယူဖို့အတွက်အခုလိုမလုတ်သင့်မလုတ်ထိုက်တဲ့အာဏာသိမ်းမှုကိုလုပ်ခဲ့တာဖြစ်ပါတယ်။ကျွန်တော်တို့တစ်ကမ္ဘာလုံးကကိုရိုနာဗိုင်းရပ်ကိုညီညီညွတ်တိုက်ပွဲဝင်နေကြပါတယ်။အလားတူပါပဲမြန်မာပြည်ရဲ့လက်ရှိပြဿနာကကမ္ဘာကြီးရဲ့ပြဿနာဖြစ်ပါတယ်။ကမ္ဘာငြိမ်းချမ်းရေးကိုချိန်ချောက်နေတဲ့မြန်မာပြည်ကစစ်အာဏာရှင်တွေရဲ့အာဏာသိမ်းမှုကိုနိုင်ငံတကာကနေပြီးတော့ကျွန်တော်တို့နဲ့အတူဝိုင်းဝန်းပြီးတော့တိုက်ပွဲဝင်ဖို့ပူပေါင်းကြဖို့ဖိတ်ခေါ်ပါပါတယ်ကျွန်တော်တို့ပြည်ပကမြန်မာတွေကလည်းဒီဒီမိုကရေစီအစိုးရပြန်လည်ရရှိရေးစစ်အာဏာရှင်ခြုံငင်းရေးအတွက်အဆွမ်းကုန်ကြိုးစားသွားမှာဖြစ်ပါတယ
်ကိုဆုံးမသူက1995ခုနှစ်မှာမြန်မာနိုင်ငံကနေတောင်ကိုရီးယားနိုင်ငံကိုရောက်လာခဲ့တာဖြစ်ပြီးတော့လက်ရှိမှာတော့တောင်ကိုရီးယားနိုင်ငံအင်ချိုမြို့မှာမြန်မာစားတောက်ဆိုင်နဲ့ခီးသွွားလုပ်ငန်းဝန်ဆောင်မှုကိုလုပ်ကိုင်နေသူဖြစ်ပါတယ်မဲခင်ပြောင်စုကမြို့ကြီးရဲ့အပါအဝင်ဂျပန်၊အစ္စရေးနဲ့ထိုင်းစတဲ့နိုင်ငံတွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းပြည်ပရောက်မြန်မာတွေကစစ်အာဏာရှင်စနစ်ကိုစန့်ကျင်ဆန္ဒပြပွဲတွေလုပ်ခဲ့ရလဲဖြစ်ပါတယ်ရှင်။ကျွန်မအီတန်စင်ပါ။အ
ိန္ဒိယနိုင်ငံဟာမြန်မာနိုင်ငံအတွက်ကိုရိုနာဗိုင်းရပ်စ်ကပ်ပြီးအန္တရာယ်တိုက်ဖျက်ရေးမှာကူညီမယ်လို့ပြောထားတဲ့လူသားချင်းစာနာမှုဆိုင်ရာထောက်ပံ့တွေကိုဆက်ပြီးပေးသွားမှာဖြစ်ကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကကြာစာပြည်နေမှာပြောပါတယ်။ဖေဖော်ဝါရီလဇန်တရနေ့ကစစ်ကောင်ဆောင်တွေအာဏာသိမ်းခဲ့တဲ့အတွက်မြန်မာနိုင်ငံပေါ်နိုင်ငံတကာကဝိုင်းဝန်းဖိအားပေးနေတဲ့အချိန်မှာပဲအိန္ဒိယကအခုလိုပြောခဲ့တာပါဒီကြောင့်ရိုက်တာသတင်းတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါအိန္ဒိယနိုင်ငံဟာကိုဗစ် -19 ကာကွယ်ဆေးအလုံးပေါင်းတသန်းခွဲကိုမြန်မာနိုင်ငံစီပို့ပေးပြီးပါပြီဒါဟာစစ်တပ်ကအာဏာမသိမ်းခင်ရွေးကောက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုမထိန်သိမ်းခင်ပြီးခဲ့တဲ့လကတန်တမန်ရေးရာတွေ့ဆုံမှုတွင်သဘောတူညီခဲ့ကြတာရဲ့တစိတ်တဒေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံဟာလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းနဲ့အကူအညီပေးဖို့သဘောတူထားတာတွေကိုတော့ပြန်ပြီးတော့ရုပ်သိမ်းမှာမဟုတ်တဲ့အကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအနူရက်ရှရီဘတ်စတာဘာကသတင်းတောက်တွေကိုအခုလိုပြောပါတယ်
။Committed to continuing our humanitarian support for the people in Myanmar in mitigating the health
အခုလိုကာယောဂါကြာရောက်နေပြီးကျန်းမာရေးနဲ့စီးပွားရေးကဏ္ဍတွေမှာထိခိုက်နေတာတွေနဲ့ပတ်သက်လို့မြန်မာပြည်သူတွေအတွက်ကျွန်တော်တို့ပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပေးမြဲဆက်ပေးသွားမှာပါ
အိန္ဒိယနိုင်ငံကလက်ဆောင်အဖြစ်ပေးတဲ့ကာကွယ်ဆေးတသန်းခွဲဟာပြီးခဲ့တဲ့ဇန်နဝါရီလလယ်ပိုင်းကမြန်မာနိုင်ငံကိုရောက်လာခဲ့ပြီးဇန်နဝါရီလကုန်ပိုင်းကစပြီးရန်ကုန်တိုင်းအပါအဝင်နိုင်ငံတစ်ဝန်းကကျန်းမာရေးဝန်ထမ်းတွေအတွက်အဓိကထိုးနှံပေးနေတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်မြန်မာနိုင်ငံတစ်ဝန်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒိုတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Union တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါတမ်းမတော်ကအာနာသိမ့်ပြီးဒိုင်းမီဒီယာလွတ်လပ်ခွင့်ကြီးပါခံရတော့မလားစိုးရင်စိတ်တွေကမြင့်တက်လာနေပါတယ်တမ်းမတော်ကစန်စာစနစ်ကိုပြန်လည်အသက်သွင်းမလားဒီဆောင်မကိုဒိန်းတော့အေးအောင်ကဆက်လက်ပြပြပေးသွားမှာပါ
ကတော့လိုက်ပြီးတော့မှခန်းတာပေါ့နော်ခန်းတော့တနက်ကြောင်းအဲရင်ပတ်ကိုထိုးပြီးတော့မှထိုးထည့်တာပေါ့နော်ထိုးထည့်တော့ဒီတန်ရရရတဲ့ဒီအဲဒီလေးမောက်လေးတော့တော့ပြီးတော့ဒီလူတဲ့ကင်ရရကောင်းလာဆိုပြီးတော့မှဒီလေးကိုလူယူပြီးတော့မှအချင်းချင်းဖြစ်တဲ့ပြပောက်တော့ပေါ့နော်ဒီကြောက်ကြောက်ခဲနဲ့ပြပောက်တော့အဲမှာပုံနဲ့အချင်းချင်းအမောပွဲရတယ်အဲကျေစစ်တာပါဆိုလို့ဆိုတော့အဲ့လိုတပ်ပေါ်လာရိုက်တာအကြိုက်လို့မရဘူးပေါ့ဘာလို့လာရိုက်တော့ပေါ့ဒီချိန်ကအာပြတ်တလို့ရတယ်ဆိုပြီးတော့မဆဲဆိုချိန်မောင်းတယ်ဒီလိုမျိုးချိန်နေပါ့မလဲ
တိုင်းရင်းသားမီဒီယာတခုရဲ့အယ်ဒီတာကတက်မတော်အာနာသိန်းနဲ့ညီမှာသူ့ရဲ့ဒေသခံအလွတ်တန်းသတင်းတောက်တူဂျုံခဲရတာကိုပြန်ပြောပြနေတာပါ တမရအာနာတင်းချောင်းကျင်ညာပြီးမူဆယ်နံခန်းကြားတက်ချရရဲ့နေရာကိုတရင်တပ်ပုံရှိုက်ဖို့တွားရကနေအခုလိုကြုံခဲ့ရတာပါတမရအာနာတင်းတဲ့ဖေဖော်ဝါရီလပထမနေ့တရက်ထဲမှာပဲရန်ကုန်မြို့တော်ခမ်းမမှာရချားရဲ့စစ်ကားတွေကိုတရင်တပ်ပုံရှိုက်ဖို့လာတဲ့မီဒီယာတော်ဖော့ကအေဒီတာကိုသူရိန်ဟာလဲစူးလေမှာအံပွဲခံနေတဲ့တမရချောက်ခံသူတချို့ရဲ့တိုက်ခိုက်တာခံလိုက်ရပါတယ် တူလိုပဲပြည်တွင်းမီဒီယာကသတင်းတောက်တူနဲ့ပြည်ပသတင်းသမားတအူးအပါအဝင်သတင်းတောက်တွေတိုက်ခိုက်ခံရတဲ့ဆိုရဲသတင်းတွေဟာလဲအွန်လိုင်းမှာအခုကာလအတွင်းပြန့်နှံ့နေပါတယ်။တမရအာနာမသိန်းကြီးဇန်နဝါရီလ30ရက်နေ့ကရွှေတိဂုံဖျားအရှိတ်ဘတ်မုံမှာသတင်းယူမဲ့မီဒီယာတွေကိုဝိုင်းရိုက်မဲ့ဆိုပြီးအမျိုးသားရေးတက်ကြွလှုပ်ရှားသူတွေကလူမှုကွန်ရက်ဆာမင်းနာတွေမှာလှုပ်ဆော်နေခဲ့ကြတာပါ။တမရက ေသားဖြန့်ဝေခွင့်ထုတ်လုပ်ခွင့်နဲ့ကန့်သက်ခံရတော့မလားဆိုတာကိုတိတိကျကျအပြေပေးနိုင်သူမရှိသေးပါဘူး။တပ်အာဏာသိမ်းပြီးနောက်တည့်ရက်ဖေဖော်ဝါရီလ၂ရက်နေ့မှာချွတ်လာတဲ့နေစဉ်ချုပ်သတင်းစာတွေမှာလည်းသတင်းအရေးသားတွေကိုထိမ့်ထိမ့်သိမ့်သိမ့်ရေးသားထုတ်ဝေလာခဲ့ပါတယ်။နေစဉ်ချုပ်သတင်းစာတစ်ခုကအက်ဒီတာကတော့အရင်လိုသတင်းတွေကိုစာပေစီစစ်ရေးတွေထားပြီးစဉ်းစားဖြတ်ကျောက်ကြတာတွေဖြစ်လာမှာကိုစိုးရိမ်မိတယ်လို့ဆိုပါတယ်။ဆယ်ဆိုရအောင်ချုပ်ခဲ့တဲ့1962ခုနှစ်ကနေ2017ခုနှစ်အထိနှစ်ပေါင်း90နီးပါးစာနယ်ဇင်းလွတ်လပ်ခွင့်မရှိခဲ့ပါဘူး။စာပေစီစစ်ရေးကလည်းအတော်ပြင်းထန်တဲ့ကာလဖြစ်ခဲ့ပါတယ်။တမန်လောက်ပဲရှိတဲ့ကိစ္စတွေတောင်စဉ်းစားဖြတ်ကျောက်ဖြစ်ခဲ့ရတယ်ကိုတွေ့ရပါတယ်။နိုင်ငံတော်တမရဟောင်ဦးသိန်းစင်ကစာပေစီစစ်ရေးစနစ်ကိုလည်း2012ခုနှစ်မှာဖျက်သိမ်းခဲ့ပါတယ်။စဉ်းစားစနစ်ကိုစတင်ဖျက်သိမ်းလိုက်ပေမဲ့လည်းကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်မှာတော့မြန်မာကမီဒီယာလွတ်လပ်ခွင့်အစ်စ်တက်လိုက်ကြလိုက်နဲ့မတည်ငြိမ်ဖြစ်နေချိန်မှာခါတီးတဲ့စင်စာစနစ်တပတ်ပြန်လည်လာမှာကိုစိုးရိမ်နေကြတာပါ
ရှင်တွဲပါဝင်ကြီးဌာနအသီးသီးတွင်ပြည်ထောင်စုဝင်ကြီးများအဖြစ်ခန့်အပ်တာဝန်ပေးလိုက်သည်ရှေ့ဦးချင်းနိုင်ပြန်ကြားရေး
တမတော်ရဲ့တွက်ချုပ်ကပြန်ကြားရေးဝင်ကြီးဌာနရဲ့ပြည်ထောင်စုဝင်ကြီးအဖြစ်တမတော်မှာတာဝန်ထမ်းဆောင်ခဲ့မှုရဲ့စာရေးသူဦးချင်းနိုင်ကိုခန့်အပ်ခဲ့ပါတယ်ပြန်ကြားရေးဝင်ကြီးအသစ်ကတော့သူရဲ့ Facebook စာမျက်နှာမှာမျှဝေထားတဲ့ပါတီတစ်ခုပေါ်ပုတ်ခတ်ဆူဆွဲထားတဲ့ post တွေကြောင့်ဝေဖန်ခံနေရတာမဆုံးခင်မှာပဲဖေဖော်ဝါရီလ2ရက်နေ့ညမှာမီဒီယာကိုချင်းချောင်းနေသလားလို့မေကွန်ထုတ်ဖွယ်ရှိတဲ့ထုတ်ပြန်ချက်တစ်ခုကိုကြေညာခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာမီဒီယာတချို့နဲ့ပြည်သူတချို့ဟာလူမှုကွန်ရက်ဆိုင်မျက်နှာမှာကောလာဟလသတင်းတွေနဲ့စူပူပြီးမငြိမ်မသက်ဖြစ်အောင်ကြေညာချက်တွေထုတ်ပြန်နေရတွေ့ရတာကြောင့်ထို့သို့လုံဆောင်ခြင်းမပြုပဲတည်ဆဲဥပဒေနဲ့အညီနိုင်ငံတော်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းတယ်လို့ပြောထားပါတယ်။သူကပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနမှလည်းညွှန်ကြားအဖြစ်1998ခုနှစ်ကနေ2009ခုနှစ်အထိလောက်ခဲ့တယ်လို့2015ခုနှစ်ကနေ2018ခုနှစ်အထိသတင်းမီဒီယာဥပဒေအရဖွဲ့စည်းထားတဲ့မြန်မာသတင်းမီဒီယာကောင်စီမှကောင်စီဝင်အဖြစ်ပါခဲ့ပူပါတယ်။ဒါပေမဲ့သူ့လက်ချက်မှာသတင်းသမားတွေရဲ့အခွင့်အရေးနဲ့အငင်းပွားမှုဖြည့်ရှင်ရေးအတွက်ရည်တည်ပေးနေတဲ့သတင်းမီဒီယာကောင်စီကဆက်ရှိနေအောင်မလားဆိုတာလည်းမသေးကြသေးပါဘူး။သတင်းမီဒီယာကောင်စီအတွင်းမှုဦးမြင့်ကျော်ကတော့
စိုးရခတ်အပ်တဲ့ဟိုအန်ဒရီကော်မရှင်၊နျူဖေးကော်မရှင်ဟိုအဲ့လိုမျိုးကော်မရှင်လိုမျိုးနဲ့ကသဘောတဘာဝမတူဘူးနော်။ဟိုအတိုင်းခန့်နေတာဒီအားတော့သူ့ပရော်ဖက်ရှင်နယ်ဟိုနေပေကဟိုခတ်အပ်တဲ့ရေးကောက်ပြီးတော့ခတ်တယ်။ဟိုဥပဒေဟိုဒင်းရဥပဒေရပေါ်လာတော့နော်။ဆိုတော့ဒီဥပဒေဒီအော်နေဒီရင်တော့ဆက်ရှိနေတယ်ပုံစံကမီဒီယာတွေဟိုရှိနေတယ်သတင်းမီဒီယာဘာလို့ထူးထူးဆိုတော့သတင်းမီဒီယာအဖြစ်ကြီးတို့ကြတော့မဟုတ်ဘူးသတင်းမီဒီယာရှိနေတော့ကောင်းစီကလိုအပ်နေမှာပေါ့နော်ပုံချင်းကရှစ်လိုမျိုးဟိုအရင်ခေတ်လိုမျိုးပြန်သွားရင်တော့အဲ့ဒါဆိုရင်တော့တမျိုးပေါ့နော
်အခုကာလမှာဖြစ်လာမဲ့သတင်းတောက်တွေရဲ့လုံခြုံရေးအတွက်တော့ကောင်းစီအနေနဲ့လမ်းညွှန်ချက်တိုက်တွန်းချက်တွေသာထုတ်ပေးနိုင်သေးတယ်လို့လည်းသူကပြောပါတယ်တိုက်ခိုက်ခံရတဲ့သတင်းတောက်တွေအကြောတော့ရဲစခန်းကိုအရေးယူပေးဖို့တိုင်ကြားပေးသွားမယ်လို့လည်းသူကဆိုပါတယ်။ရေဒီယိုနဲ့ရုပ်သံလိုင်းတွေကတော့ကာကွယ်ရေးဦးစီးချုပ်ကခန့်တဲ့ပြည်တော်စုဝန်ကြီး12ဦးစီးရင်ထွက်လာပြီးညဘက်မှာပြန်ရလာပြီးမဲ့အရင်ဆက်အာဏာရှင်ခေတ်ကတည်းကသတင်းတွေကိုမြေအောက်သတင်းသမားတွေနဲ့တင်ဆက်ခဲ့တဲ့ဒီမိုကရက်တစ်မြန်မာအသံ TVB နဲ့မြစီမာ TV တို့ကဖေဖော်ဝါရီလ၄ရက်နေ့အထိထုတ်လွှင့်ခွင့်မရသေးပါဘူး။TVB ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးတိုးစော်လက်ကတော့အခုချိန်ထိဘာကြောင့်လိုင်းဖြတ်ထားတယ်ဆိုတာကိုအကြောင်းကြားလာတာမရှိသေးဘူးလို့ဆိုပါတယ
်ကျွန်တော်တွေ့ကြုံရတော့ဟိုစစ်အစိုးရတန်းကတော့လွတ်လပ်တဲ့ပြည်မီဒီယာရဲ့စိတ်အစီကလည်းမရှိကြဘူးကြာကျွန်တော်တို့အင်္ဂလိပ်လိုပြောရင် one version of truth ပေါ့အ အမှန်တရားတစ်ခုပဲအဲ့ဒါဘယ်သူရဲ့အမှန်တရားလဲဆိုတော့အဲတက်မလို့ရဲ့အမှန်တရားဖြစ်တဲ့အမှန်တရားပဲဒီလိုဒီနေ့တခြားအမှန်တရားတွေမလို့ဆိုတော့များသောအားဖြင့်ဆက်လက်တဲ့သတင်းမီဒီယာတွေနဲ့အစီမကတ်တာဘူးအဲ့ဒါကျွန်တော်တင်တဲ့ကိုရတော့ဒါဟိုစစ်တပ်အာဏာသိမ်းတဲ့တိုင်းပြည်ဆိုတော့ရှေ့လျှောက်တော့သူတို့ကနော်ဒီလွတ်လပ်တဲ့သတင်းမီဒီယာတွေနဲ့ရည်ရွယ်ပုံလွယ်လောက်ဘူးတော့
မီဒီယာလောကဟာလည်းအရင်ကချက်အများကြီးရုပ်ရော့သွားနိုင်တယ်လို့သူတွေးကြုံရသုံးတတ်ပါတယ်အခုအချိန်မှာတော့တရင်ရရွေခွင့်နဲ့ပတ်သက်ပြီးအခက်အခဲတွေရှိနေပါတယ်မီဒီယာတော့ဖော်ကကိုသူရင်က
အခုလက်ရှိချိန်နေရတာကျွန်တော်ပုံမှန်ရှိနေတဲ့စုတွေကိုဆက်တွေ့ရမှာအခက်အခဲရှိနေတာဖုန်းလိုင်းတွေလည်းမကောင်းပြီးတော့အင်တာနက်လိုင်းကလည်းဆင်မပြေဘူးပြီးတော့အတီးပြိုးတော့လည်းဘယ်လိုမျိုးလို့မရမှမသိသေးဘူးဌာနတွေကလည်းဒါကြောင့်လည်းအခုနောက်ဖော်မတ်ကတော့ဌာနကြောင်းလေးတွေဝင်ကြီးကြောင်းလေးတွေရှိတော့အဲ့တော့ကျွန်တော်ကဟိုအားကိုးနေရတာဒုတိယထုတ်ပြန်ချက်တွေလည်းရှိတယ်။အဲဟိုတခြားဆိုရည်ဆိုလည်းကျွန်တော်လမ်းမိတယ်။လမ်းမိတဲ့အချိန်မှာတို့ကလည်းစိုးရိမ်မှုတွေရှိတယ်။အဲ့တော့ဖုန်းဘာလို့ဖြတ်တော့ခါတာလည်းရှိတော့တို့ကလည်းပြိမပြေရဘူး
။အာနာသိမ့်ပြီးရဲ့နောက်ပိုင်းပြန်ကြားရေးဌာနတက်ကမီဒီယာထုတ်ဝေခွင့်နဲ့ပတ်သက်ပြီးမထုတ်ပြန်သေးပေမဲ့ဒါနဲ့မဂ္ဂဇင်းတွေရိုင်းငိတ်ထုတ်ဝေတဲ့စာပုံလေးတိုက်တချို့ကိုတော့စိုးရိမ်စိတ်တွေကြောင့်ထုတ်ဝေသူကိုခံဝန်ကတိထိုးခိုင်းတာတွေရှိနေပါတယ်။မြမတန်တော်စင်အပတ်စဉ်ဌာနကအကြံပေးဦးမျိုးညွန့်မောင်က
စာပုံလေးဆက်နဲ့ဒီဟော CTV platform ရဲ့နေရာမှာသူတို့ကဟိုအရင်လိုမျိုးတော်တော်လို့လို့မင်းရတော့ဒီဘက်ကအဲဒီစိတ်ထုတ်ဝေသူဘက်ကနေပြီးတော့ဟိုလုပ်ပေးရတာပေါ့။မပါရဲ့အားရစာရဒီအဲဒါဖွဲ့ထုတ်ဖို့ဒီတာဝန်ခံမှုနဲ့ထုတ်တယ်သူတို့နဲ့မဆိုင်ဘူးသူကတကူဖြစ်လာဟိုခံဝင်ဆိုအဲ့ဒါမျိုးပေါ့အရင်တော့ဟိုအစိုးရခံမှာတော့မဟုတ်အခုကကိုရှင်ရင်းကိုအဲ့လိုပေါ့နည်းနည်းဟိုအကြောက်ပြားရရှိလာတာပေါ့ဟိုတချို့လဲဟိုသူစီးပွားရေးလုပ်ငန်းထိခိုက်မှာဆိုလို့ဟိုသူတို့ကကြိုပြီးကာပါကြီးတဲ့သဘောလို့ပြောလို့ရတယ်ပေါ့နော
်အရင်ကာလတွေကလည်းကခက်ခဲကြမ်းတမ်းခဲ့ရတဲ့အခြေအနေကိုကြုံတွေ့ခဲ့ရတာကြောင့်ကြောက်လန့်မှုတော့မရှိဘူးလို့ဆိုပါတယ်အနာသိမ့်တမတော်ကမီဒီယာနဲ့ပတ်သက်ပြီးဘယ်တော့ဆလှုပ်ရှားလာမလဲ။သတင်းမီဒီယာလောကသားတွေအားလုံးစောင့်ကြည့်နေကြရစေပါ။သတင်းလွတ်လပ်ခွင့်နောက်တစ်ချိန်ဆုံးရှုံးရအောင်ပါလား။တိုင်းရင်းသားမီဒီယာအယ်ဒီတာဖြစ်သူကတော့
တက်ကလေးဒီမိုကရေစီကိုကာကွယ်လို့ပြောတယ်လေနော်။အဲလိုမျိုးအနေထားမှာဒီမိုကရေစီကိုအမှန်တကယ်ကာကွယ်လို့ရှိရင်တော့ဒီလွတ်လပ်စွာရည်တာထုတ်ဝေခွင့်လွတ်လပ်စွာတည်ရယူခွင့်လေပုံပွင့်လေးပုံပွင့်ငင်းနာမှုရှိလို့ရှိရင်တော့ဒီဟာလေလွတ်လပ်ခွင့်ပေးတင်တာပေါ့နော်။အဲဘာဆိုတော့တက်ချုပ်ကြီးပြောတာကဒီဒီမိုကရေစီကိုကာကွယ်မယ်လို့ပြောကြားချက်အရဆိုရင်ပေါ့အတိုင်းဆိုရင်ပေါ့နော်အခုအနေထားရလလဆာတတိမယူခွင့်မရစင်တော့ဒီမိုကရေစီကိုကာကွယ်စေတဲ့ဆိုတဲ့ဟာကမဟုတ်ဘူးလို့ပြောတယ်လို့အလုပ်တမျိုးရှိနေတယ
်ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမလို့ဒိုးတန်ဖွဲ့သားတွေကကြော်နေနေပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒိုးတန်တန်ခွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာSoundcloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်နဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်မှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တာဝန်နဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။မင်္ဂလာပါခင်ဗျာ။ရမောင်ကြီးရဆင်းရဲကလေးစီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီမနက်ကမှဖေဖော်ဝါရီလ၁ရက်နေ့မှာဆင်အာနာတိမ်မှုဖြစ်ပေါ်ခဲ့ပြီးတော့နိုင်ငံတော်သမ္မတဦးမြင့်အပါအဝင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နိုင်ငံရေးတကြသုရှားသူတွေနိုင်ငံရေးသမားတွေကိုဖမ်းဆီးမှုတွေတရားစွဲဆိုမှုတွေဖြစ်ပေါ်နေပါတယ်။ဒီဆင်အာနာတိမ်မှုဖြစ်ပေါ်မှုပေါ်မှာလည်းဒီပြည်ရင်းကဒီကန့်ကွက်သုရှားမှုတွေကလည်းတကြပြည့်ပြန့်ဖြစ်ပေါ်နေပါတယ်။အထူးသဖြင့်တော့ဒီဆောင်းနေဦးဆောင်တဲ့အာနာပီဆိုင်သုရှားမှုကတော်တော်လေးကိုတကြပြည့်ပြန့်ဖြစ်ပေါ်နေပါတယ်။ဆိုတော့ဒီမှာဒီမိုကရေစီရေလှုပ်ရှားမှုကတကြောပြန်ဖြစ်လာတဲ့အခြေအနေလို့ပဲဆိုရမှာပါဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီဘက်မျက်မှောက်ကြီးကစနေကန်းစီစဉ်မှာ ซึ่งในวันที่สิบวันเราบอกว่าซึ่งในปีนี้เป็นข้อท้ายที่เนี่ยเราจะต้องไม่เสียไปจมาร์เลยเป็นข้อท้ายที่ต้องสิบวันเป็นข้อท้ายที่ต้องมาตัวการเราที่ประมาณนั้นเองเลยเราต้องได้ดูชีวิตเราที่เดียวที่จะอุตมะกับที่ไปเลยที่อุตมะกับทางการที่เป็นผู้มาเกิดเป็นเอเดียห้องในที่ไปเลยเอาละกันที่เสียชีวิตอยู่ในจังหวะของเราที่เดียวกูมุ่งมั่นที่ไปเลยเอาละกันที่มันเรื่องเชื่อใจดูเนี่ยแต่จะต้องเชื่อตัวที่เดียวกูที่จะทำที่ไปเลยกูที่จะทำอะไรดี เราอยากสิ่งใดเนี่ยนี่เป็นอย่างแท้แก่เจ้าที่พี่อยู่ในป่าเวสต์นี่นายนี่เราไม่ใช่บ่าวสรุปแล้วดีสุดในเวลาที่สั่งยาวบ่าวเนี่ยเราเลสิชินิกาเลสิอาลุงตีเลยแต่เมื่อที่มีวันนี้มาดีสิอันนั้นเป็นชีวิตเรามาที่มุกเวสต์เลือกใช้มือที่เจ้าเลือกใช้ได้เนี่ยชินิบ่สรุปเลสิชินิเนี่ยเป็นตัวพี่เราอุจิโนสิอาลุงตีไม่ว่าไงเลสิชินิบ่ชื่อมือมือที่เราอุจิโนสั่งตีจมาร์สรุปเสียอุตมะนั้นสั่งตีที่บ่มาสั่งสุดในเวลาเลสิไม่ว่าไงเจ
တပ်မတော်ကနိုင်ငံရေးဆက်လုပ်မယ်ဆိုတဲ့နှောင်းကြောင်းပါပဲတပ်မတော်နိုင်ငံရေးဆက်လုပ်တဲ့အတွက်ကြောင့်လည်းဒီပြဿနာဖြစ်လာတယ်နော်ဒါကျွန်တော်တို့တပ်မတော်စာထူတော်တဲ့ခန်းဒီစာချုပ်မှာဗိုလ်ချုပ်ကြီးဆလင်းကတတိပေးခဲ့တယ်လို့ပဲနော်ကျွန်တော်တို့ဒီနိုင်ငံရေးပါတီတစ်ခုရဲ့တပ်မတော်ဖြစ်ရင်မင်းတို့တိုင်းပြည်ရဲ့အနာဂတ်ကမကောင်းဘူးဆိုတာနော်အဲ့တော့အဲ့ဒီအချိန်မှာဗိုလ်ချုပ်ဆန်းတဲ့သူပါသွားတဲ့တခင်မန်းထွန်းကလည်းပြောသလိုပဲကျွန်တော်တို့ကလည်းကပိုက်ဆောင်တပ်ကျုပ်သေးတာမလို့ချင်ပါဘူးလို့ပြောရတယ်ပြဿနာကအဲ့ဒီအတိုင်းဆက်ဖြစ်နေကြတာပါပဲအခုတော့အခုလည်းအဲ့ဒီအတိုင်းသွားမဲ့သဘောရှိတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နော်အဲဒါအခုအာဏာသိမ်းလိုက်ပြီပါတီပြန်တက်လာအောင်လုပ်နိုင်မယ်နော်အဲ့ဒီမှာကိုကျော်မူကြီးမင်းအောင်နိုင်ငံကတမရနေရာလဲယူပါလိမ့်မယ်နော်အဲ့တော့အခုပြန်ပြီးတော့တော့အားနေနေတဲ့သူတို့နိုင်ဖို့အတွက်အားနည်းနေလေဖွံ့ဖြိုးချုပ်မှုအခြေခံဥပဒေကိုလည်းပြင်ပြင်ပြင်နိုင်တယ်ဒါမှမဟုတ်သူမူလတွေကပြောသလိုဖြတ်ချင်လိုက်ဖြတ်လိုက်မယ်အဲ့တော့ဒီမိုကရေစီအရွေးကိုသွားဖို့အလားအလာတွေလက်ရှိတပ်မတော်ခေါင်းဆောင်မှုတွေကိုကြီးလိုက်လို့ရှိရင်တော့တော်တော်ကြီးနေသွားတယ်
ဟုတ်ကဲ့ဟုတ်ကဲ့ကိုမူကောလက်ရှိခြေလေးပေါ်မှာအရင်ဆုံးဗမာသုံးသက်ချင်တာချင်းလက်ရှိမြန်မာနိုင်ငံရဲ့ခြေလေးပေါ်မှာ
အမှန်တိုင်းပြောရင်တော့ခုပြန်သွားနေတာကိုကလည်းပဲဒါဟိုအပဦးဝင်းတင်လမ်းညွှန်ခဲ့တာပါပဲဒေးဗစ်တော်ရိုးရဲ့ဒီဟိုကနဲ့ပြန်သွားတာပဲလေဒီဘက် disobedience နဲ့ပြန်သွားတာပဲ။ဒါအဲ့ဒီခါကျတော့ခုကျတော့ကျွန်တော်ဝမ်းသာပါတယ်ပြည့်ပြည့်ထင်ထင်မြင်ရတာပေါ့နော်ဒီဟာစစ်တပ်ဒီဘယ်လိုပြောရမလဲဆိုတော့ CEO ဆွဲဆောက်လို့ရတဲ့လူမျိုးတွေမဟုတ်ဘူးပေါ့နော်88ပေါ့88ကိုအစ်စ်ပြန်စတာပါပဲနီးတက်မျိုးပြီးတော့နီးတက်မျိုးနဲ့ဆော့ကြည့်တယ်ကျွန်တော်တို့တိုက်ကြနေတဲ့အချိန်မှာမြည်တော့ပဲဖြစ်စေပေါ့နော်ဒီဂျားထဲမှာ2008ကိုပေါ့နော်အန်ဒီစုကနေပြီးတော့အမေစုကနေပြီးတော့လက်ခံပြီးတော့သူစော့ပေးတယ်။အဲ့ဒီကနေပြီးတော့ကျွန်တော်တို့ဘက်ကနေပြီးတော့လည်းအဲ့ဒီအတွက်ပေါ့ညီစုံဝင်ဖြစ်စေပေါ့နော်။တိုင်းပြည်ဒေသတွေလည်းပဲတချို့ခြောက်လေတဲ့အခြေအနေလေးတွေပေါ့နော်။ရခဲ့တယ်ခုလိုမျိုးပေါ့အနေဆုံးတော့ဒီဟာ freedom of expression ပေါ့နော်ဒီကောင်ကိုရ။ဒါပေမဲ့ဒီကောင်ဒီကအခုအချိန်မှာတော့သူတို့ကတည်တက်ပို့ပြီးတော့ပေးရမယ်ဆိုတဲ့အခြေအနေရောက်တော့သူက1988ကိုပြန်ဆင်းလိုက်တာပါပဲ။နောက်ဆုံးမှတစ်ခုပါပဲစစ်အာဏာရှင်အားတော့စစ်အာဏာရှင်လို့ကျင့်တယ်အဲ့ဒီတော့ကျွန်တော်တို့ကလည်းပဲကျွန်တော်တို့ရဲ့လူတို့ရဲ့အင်အားနဲ့လူတို့အာဏာနဲ့ဒီတပွဲမှာ88လို့မခံရဘဲနဲ့ဘယ်လိုဖြစ်မလဲပေါ့နော်ဒါပဲကျွန်တော်တို့စဉ်းစားကြရဦးပါ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကတော့ဒီမြန်မာဒီမိုကရေစီဒီတကြောပြန်ပေါ့မြန်မာဒီမိုကရေစီလှုပ်ရှားမှုတကြောပြန်တဲ့အကြောင်းဆိုတော့ဒီအချိန်ဒီမှာကျွန်တော်တို့ဒီစာအုပ်သုံးနေရတာကတော့ဒီဆရာမနေဦးဆောင်နဲ့ခုနကဒီကုန်းကောင်ပြောခဲ့တဲ့ Civil Disobedience ဒီလူလူအာဏာသိမ်းဆိုင်ရေးလှုပ်ရှားမှုတွေကတော်တော်လေးကိုတည်တည်တွင်းဖြစ်လာတယ်ပေါ့ဆိုတော့ဒါပြည်ထဲမှာလည်းတော်တော်လေးဖြစ်လာတဲ့အချိန်တွေပေါ့ဒီအချိန်တွေကကျွန်တော်တို့ဒီဘယ်လောက်ထိကျွန်တော်တို့ဒီလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးဘယ်လောက်ထိတူတင်ပြင်ဆင်ထားဖို့တူတင်ဆိုဘယ်လောက်ထိညှောမှန်းထားတင်လာကျွန်တော်တို့ကလို့အချက်တဲတွေဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးကျွန်တော်တို့ဘယ်လောက်ကြံ့ခံနိုင်လို့လုပ်မလဲဆိုရအောင်ဒီလှုပ်ရှားမှုမှာပါဝင်နေရတယ်ဆိုရင်ဒီပေါ်မှာဘာများအကျံတွေ့ကျင်တာရှိမလဲဆရာဥတ္တမနဲ့ဒီပေါ်ဘာများအကျံတွေ့ကျင်တာရှိမလဲခင်ဗျာ
အခုလောလောဆယ်မှာကျွန်တော်တို့ civil disobedience ကိုပြောပြီးတော့ကျွန်တော်တို့ဒီမနာခံရေးပေါ့နော်စစ်အာဏာရှင်လိုချင်မနာခံရေးလှုပ်ရှားမှုတွေကျွန်တော်တို့စလာခဲ့တယ်ဆရာဝန်တွေအဲကလာပြီးစပြီးတော့လှုပ်ရှားလာတယ်ကျွန်တော်အများကြီးအားရတယ်ကျေနပ်တယ်ကျေးဇူးတင်တယ်ဒီလူငယ်တွေအကုန်လုံးနော်ဒါတမိုင်းလိုအချက်ရမလုပ်လို့မရဘူးနော်ကျွန်တော်တို့ဒီပေါင်းစုံမျိုးစုံနဲ့ဒါကျွန်တော်တို့ဆန့်ကျင်ဖို့လိုပါတယ်။လမ်းတွေပေါ်ထွက်တိုင်းလည်းထွက်ဖို့လိုပါတယ်။နော်။ဘယ်နိုင်ငံမှာမှဆက်အနာရှင်အနာသိမ့်လိုက်ပြီဆိုချင်းအိမ်ထဲမှာကုန်မနေဘူး။နော်။ကျွန်တော်တို့အဲ့တော့အချိန်ဘယ်အချိန်မှာထွက်မယ်ဘ ဘလို့ထွက်မယ်ဘယ်ပုံစံနဲ့ကျွန်တော်တို့လှုပ်ရှားကြမယ်ဆိုတော့ကတော့ဒီမြေပြင်မှာကျွန်တော်တို့ဒီအလားရှင်စကြေကိုလုပ်နေကြတဲ့ခေါင်းဆောင်တွေကဆုံးဖြတ်ကြမှာပါအဲ့တော့ဟိုဒါကကျွန်တော်တို့အဲ့ဒီအားနေစပြီးတော့ပေါ့နော်ကျွန်တော်တို့လက်ဆွဲနှုတ်ဆက်တာက civil disobedience ဖြစ်ခဲ့တဲ့တမိုင်းနဲ့ပတ်သက်တာရှိတယ်ဥပမာကျွန်တော်တို့ကျွန်တော်တင်မွားကဗဆူရေးနေတဲ့အချိန်မှာဆိုလို့ရှိရင်ဘုရုပ်ခင်ညို့တို့စစ်ဘုရုပ်ကြီးတွေလာရင်ကျွန်တော်တို့ကလက်အုပ်ချရတယ်အဲ့တော့အခုစေတက်ကလို့အကြောင်းသူတွေနေတဲ့ယူရီဆောင်မှာနော်အဆောင်သဟာယကော်မတီကအဆောင်မှုနဲ့တကွာမတို့တော့ခင်ညို့ကိုလက်အုပ်မချနိုင်ဘူးအဲ့တော့လက်ဆွဲနှုတ်ဆက်ပါဆရာမလက်ဆွဲနှုတ်ဆက်ပါဆိုအကြောင်းသူတွေကတောင်းဆိုတဲ့တကြောင်လက်ဆွဲနှုတ်ဆက်ခဲ့အော်ဒီမှာဒီအမရတိတ်မှုရယ် civil disobedience နော်ကျွန်တော်ပြောချင်တာအဲ့တော့ဆောင်ရွက်ကြပါမိမိရတဲ့မိမိနေရာမှာစက်ကျင်ကြောင်းကိုပြတာတဲ့ပုံစံအမျိုးမျိုးစောစောကလက်ဆွဲနှုတ်ဆက်တာလက်ဥချီနေရတဲ့ချိန်မှာလက်ဆွဲနှုတ်ဆက်တာအစပြီးတော့ကျွန်တော်တို့အမျိုးမျိုးပြတာဖို့လိုပါတယ်လူလူကြီးပြတာဖို့ပါဝင်ကြပါနော်လမ်းနေပေါ်ထွက်တိုင်းလည်းထွက်ကြပါကျွန်တော်ဒီလိုပဲတိုက်ပြီးမှာ
โอเคโอเคไปเอาตัวโกดีราโกดีราเนี่ยเด
ี๋ยวไปขอจะจาน
ๆดิจานๆดิครับฮัลโหลจะจ้าบาเลยโอเคอะโกโกโรเนี่ยดิปฐมาองค์ต้องดิเราดิลุดิแลดิเราดิดิเสียอนาคินกูดิสร้างเจนดิสนาปะมวยลงส่งมาดิบาได้สิครับสรุปโกโรเนี่ยดิฉีเลยพอมาโกโกบาดิโกโกเล็กที่จုံได้เนี่ยบาได้สิแล้วบาได้ล้ําเหมือนได้ล่ะสิดาเดี๋ยวเราจะซื้อนี้ไปบ่าวคร
ับเอออะยังต้องပြောสู่ดาก็อคุนายงานดอเยอานาโกတမရောကစစ်တပ်ကတိမ့်သွားပြီဗျအာနာတိမ့်ပြီးသွားပြီပေါ့နော်ဒါဒီဘလို့မှလက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေ2008နဲ့ရောတခြားဥပဒေတော့မညီတဲ့လောက်ရတစ်ခုဖြစ်တယ်ဒါဒီနော်အာနာတိမ့်တဲ့လောက်ရလို့ပဲကျွန်တော်တို့အနေနဲ့ရှုမြင်အဲ့တော့ဟုတ်ပြီအာနာတိမ့်သွားတော့ကျွန်တော်တို့ပြည်သူတွေကဘာလို့တုံ့ပြန်ရမလဲဆိုတော့ကျွန်တော်တို့ပြည်သူတွေမှာကျွန်တော်တို့အမျိုးမျိုးရှိနေရမှာတချို့ကကျွန်တော်တို့ခလာအချိန်ကြီးရကျွန်တော်တို့အခုလုံလို့ကျွန်တော်ဒီလမ်းပေါ်ထွက်ဒီကန့်ကွက်ဆန္ဒပြတဲ့မပါနိုင်တဲ့ပြည်သူတွေရှိတယ်ဒီခါမှာကျွန်တော်တို့ကခုနပြောတဲ့ပေါ့နော်မိမိတို့တက်နိုင်တဲ့အသွင်ပုံစံမျိုးစုံနဲ့တန့်ွက်ကြပါဆန့်ကျင်ကြပါဆိုကျွန်တော်ဒါကိုပြောတာပါဗျာအမှကျွန်တော်တို့အခုလုပ်နေတဲ့ဒီည7နာရီတန်ပေါင်းဒီကမ်ပိန်းလိုဟာမျိုးနောက်အခုကျွန်တော်တို့ဒီအစိုးရဝန်ထမ်းတွေဆိုရင်လည်းကျွန်တော်တို့ပေါ့နော်ဒီ disobedience ပေါ့နော်ဒီအမိတ်မနာခံတဲ့အန်တူတဲ့ဟာပေါ့ဒီနေရာမှာကျွန်တော်ပြည်သူလူထုကိုအမှန်မမှားဖို့တခုပြောချင်တာက civil disobedience ဆိုတဲ့သဘောဒီ civil service ပေါ့နော်အစိုးရဝန်ထမ်းကိုပဲဆိုလိုတာမဟုတ်ပါဘူးကျွန်တော်ဒီ civilian လို့ခေါ်တဲ့ဒီအာမန်ပြည်သူလူထုအားလုံးနဲ့ဆက်ဆိုင်ပါတယ်။ဒီမိတို့အယက်သားအားလုံးပြည်သူလူထုအားလုံးနဲ့ဆိုင်တယ်။မိမိတို့တက်နိုင်တဲ့အသွင်ပုံစံအပြုအမူမျိုးစုံနဲ့နီးနာနေတဲ့အပေါင်းစုံနဲ့ဒီအနာဒိန်းလုံးရဲ့ကိုဆက်ဖော်ထုတ်ကြပြီးမှာပေါ့နော်။ဒီလူထုဒီကျွန်တော်တို့ဒီခုနပြောတဲ့ online ပေါ်ကပေါ့နော်။ဒါနဲ့ online ပေါ်ကဒီလှုပ်ရှားမှုတွေအခြားသောပေါ့နော်။နီးနာပေါင်းစုံနဲ့ကျွန်တော်တို့အများကြီးလုပ်ဖို့လိုပါတယ
်။ဟုတ်ကဲ့ကျွန်တော်ကိုဒီသားနဲ့ line ကျသွားတယ်ကျွန်တော်ကိုမိုးမောင်မေးချင်တာရှိပါတယ်ကိုမိုးမောင်မေးချင်တာကတော့ကျွန်တော်လက်ရှိအခြေအနေမှာကျွန်တော်တို့ကဒီသွေးနေသွားတယ်ဆိုတော့ကျွန်တော်ဒီလှုပ်ရှားမှုတွေရှိရဲဆိုတော့ဒီနောက်ကျွန်တော်ဒီ line ပေါ်ထပ်ဆန္ဒပြမှုတွေရှိရဲဒီလှုပ်ရှားမှုတွေပေါ်မှာကိုမိုးမောင်တို့ကဒီ78မှာလည်းဒီဒီနိုင်ငံရေးလှုပ်ရှားမှုတွေလုပ်ဆောင်ခဲ့တဲ့လက်ရှိဒီနေ့တုံ့ပြန်နေရတဲ့လှုပ်ရှားမှုတွေဘာများကိုမိုးမောင်တို့အကျဉ်းထုတ်တယ်ဆိုတာတိုင်းထင်တာရှိရဲ
ဟုတ်တယ်ဒီတော့စစ်တပ်ကလုပ်တဲ့ပုံတံပေါ့အစ်စ်မရှိရှင်းနဲ့နောက်နဲ့ပြောင်းသွားတာပဲရှိတယ်ဥပမာဆိုပါစေသူကနေပြီးတော့စီမံအုပ်ချုပ်ရေးစီမံခန့်ခွဲရေးကောက်စီကိုနောက်ဝဖွဲ့တယ်ပထမဆုံးကပေါ့အစိုးရအဖွဲ့ပြင်ဆင်တယ်လို့ပေါ့နော်ဆိုတော့ရွေးကောက်ပွဲမဲမတမမှုစစ်သေးမလို့လို့ပေါ့နော်အဲဒီလောက်နဲ့သူကဟိုဟာပေါ့နော်နိုင်ငံတော်အာဏာကိုတိတ်တယ်ပေါ့ဟို88တော့လို့တော့သူတို့ကမကြင်ညာရဲဘူးပေါ့လေခုချိန်တည်းလည်းမကြင်ညာရဲပါဘူးအဲ့ဒါနဲ့တပြိုင်တည်းမှာပဲဒီငယ်ကိုကမ္ဘာနိုင်ငံအသီးသီးကရောနောက်တစ်ခါကျတော့ဒီကုလသမဂ္ဂလှုပ်ရှားရေးကောက်စီပေါ့နော်သူတို့တွေကအစဒီဟိုဟာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအစိုးရကိုအတိမတ်မပြုနိုင်ဘူးပေါ့နော်သခိုးချက်ဖို့ပေါ့ဒီကောက်တွေကနောက်တစ်ခါကျတော့ဒီ legitimacy ပေါ့နော်ဒီဟိုဟာကဒီလွတ်တော်ပြည်သူကိုယ်စားလှယ်တွေရဲ့အာဏာတည်ရောက်မှုဟာတာစီပိတ်ပင်ခံရလို့ပြတ်မသွားဘူးပေါ့အဲ့ဒီပုံမှာလည်းပဲစစ်တပ်ကတော်တော်တော့အကြက်တဲရှိတယ်အဲ့ဒီကကြတော့ကျွန်တော်တို့ကတော့ဒီပေါ့ဗျာလူလူလှောက်ရှားမှုပေါ့ကိုနကဟိုပုံကိုတနာပါတယ်သူတို့ဆိုရင်ရုံဝင်ကံပြောရတာလေကိုတေသာတန်းလားအဲ့ဒီတော့သူပြောတာကိုပဲဆက်ပြောမှာပါအဲ့ဒါကဘာလဲဆိုတော့ subjective obedience subjective obedience အချက်၃ချက်ရှိတယ်အဲ့ဒါတော့ကျွန်တော်တို့ကလက်၃ချောင်းထောက်ပြတာပေါ့နော်ဒါဘာဘာဦးဝင်တဲ့ဒါ live ပါပဲတကယ်တမ်းပြောမယ်ဆိုရင်တော့အဲ့ဒီကကြတော့သူကဘာလဲဆိုတော့တိချက်ဗျာဝန်ထမ်းတွေက ဒီမနွားပေါ့နော်ဒီဥပဒေမဲ့ဥပဒေနဲ့မညီတဲ့ဟိုဟာတွေကိုလက်မခံဘူးအခုတို့လည်းပဲဒါတွေကတော်တော်ဖြစ်နေပါတယ်ကျွန်တော်တို့လည်းပဲကြားတယ်ဒီဟိုဟာစစ်ဖက်နေတယ်ပါပါဖြစ်နေပြီပေါ့နော်အဲ့ဒါနောက်တစ်ချက်ကအရေးကြီးတာကသူက trainer business တွေကိုရက်တာအဓိကလောက်အမှာကအဲ့ဒီကကြတော့ဒီ trainer business တွေကိုရက်တဲ့ကိစ္စမှာဒီ internet ကိုပိတ်မှာဆိုရင်သူတို့ကအရန်နာသူတို့ကတော့ပုံနာသေးတယ်အဲ့ဒါနဲ့တပြိုင်နက်ပဲအခုအချိန်မှာကိုဗစ်ဖြစ်လာတာလူတွေကနေပြီးတော့ဗျာဒီဝါကနေပြီးတော့အွန်လိုင်းကနေပြီးတော့စီပွားရှာစားကြဆက်သွယ်ကြတာအဲ့ဒါတွေကလည်းပဲသွားပြီးတော့ထိကြိုက်တော့လူတို့တဲမှလည်းပဲသူတို့အတွက်ပေါ့နော်မကျေနပ်မှုပြန်ဖြစ်နိုင်နောက်တစ်ခါကျတော့လူတို့ကဒီအဓိကကလူတို့ဒီဝါမှာဟိုကောင်က delay tactic ပေါ့နော်ဟိုဟာအလုပ်ကိုကောင်းမလုပ်ဘူးဗျာအလုပ်ကိုဆွဲထားမယ်ခုဒီနေ့ကျွန်တော်ရေးသလိုပေါ့ဒီဝါကသူကဘယ်အဆိုကနေပြီးတော့သူတို့ပေါ့နော်ဘာလေးလောက်ပါလို့ညွှန်ကြမှာလဲခုသူတို့ကဟိုပါဒီအစိုးရကိုဖျက်လိုက်ပြီလို့လည်းသူတို့ကတိတိကျကျမပြောရတဲ့အတွက်ကြောင့်ဒီအချိန်မှာသူတို့ကမဖမ်းတာဒါပေမဲ့ဒီကျွန်တော်တို့88ဖြစ်တဲ့အချိန်နဲ့ပြန်ပြီးတော့ရှင်းပြရင်88မှာဝန်ထမ်းတွေကိုရုပ်ပြတ်တက်ပါမတက်ဘူးဆိုရင်ဖမ်းမယ်တတိလောက်လောက်ပြီးတော့ဝန်ထမ်းတွေကရုပ်ပြတ်တက်သွားရတဲ့အချိန်တွေရှိခဲ့တယ်ဒီအချိန်တွေကိုမလုပ်နိုင်အဲ့ဒါကျွန်တော်တို့ရဲ့အာသာချက်ပေါ့နော်တစ်ခါကကြည့်ရနောက်တစ်ခါကျတော့လူတို့ရဲ့တက်ကြွမှုနဲ့ကျွန်တော်တို့ရဲ့ evidence ပေါ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေကကောင်းကြီးဟွာလှုပ်လို့ရတယ်အခုချိန်မှာပေါ့နော်ကဘာတော့တင်ပြလို့ရတယ်ဆိုလို့ရတာကျွန်တော်တို့တွေကလို့လူမသိသူမသိနဲ့အသက်ခံရတဲ့အကြောင်းမရှိဘူးဒါပေမဲ့အသက်ခံရသည်အဖန်ခံရသည်အနှိမ့်ဆက်ခံရသည်ပေါ့နော်ဒါတွေကတော့မလွမ်းမသွေပေါ့နော်ဒီစိတ်အာဏာရှင်စနစ်ဆိုတဲ့ဟာဆာရှိရနေသမဲကတော့ဖြစ်နေမှာလေအဲ့ဒီဓာန်ကိုလူတို့ကဘလောက်တောက်ခံနိုင်မလဲပေါ့နော်အရိကောကတိတ်အရေးကြီးပါတယ်ကျွန်တော်တို့ကတိုက်ပွဲတဲ့ပေါ့နော်ဒီလိုမျိုးလှုပ်ရှားမှုပေါ့နော်လက်နက်ကင်ဒေါ်လာရေးတိရောက်သွားနိုင်တဲ့အဲပေါ့နော်အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတစ်ခုဖြစ်လာပြီဆိုတဲ့အခါမှာကြောက်စရာအကောင်းဆုံးသတ္တဝါတစ်မျိုးရှိတယ်အရိကောတွေကလောက်အဲ့ဒီလောက်မှာအခုမန်ကြီးမောင်တို့ဦးသိန်းညွန့်တို့ဦးခင်မောင်ဆွေတို့လို့မြင်ရတဲ့လောက်တဲ့ကျွန်တော်တို့ရဲ့ပေါ့နော်ဒီလိုမျိုးလှုပ်ရှားမှုအဖွဲ့အစည်းတွေမှာကတ်ရက်ပြီးတော့အန်ဒီစုမေမေစုကိုမကျေနပ်လို့ဆိုတဲ့အကြောင်းပြချက်မျိုးတွေသိရမှဒီဟွာတွေနဲ့မေမေစုကမညွန်ကြားသေးလို့ဆိုတဲ့အကြောင်းပြချက်မျိုးတွေကျွန်တော်တို့ကအခုအချိန်မှာတော့အဲ့ဒါတွေအားလုံးကိုပြည်သူကိုဖွင့်ချပါမယ်။နံပါတ်၁ကျွန်တော်တို့ကတကယ်လို့ဖြစ်လာပြီကျွန်တော်တို့ဒီဘက်ကနေပြီးတော့မေမေစုကလည်းမေတ္တာတရားနဲ့ဖြည့်ရှင်းတယ်ဦးဝင်းမင်းကလည်းမေတ္တာတရားနဲ့ဖြည့်ရှင်းတယ်လူလူကလည်းပဲအကြမ်းမဖက်တဲ့အမှုနီးနဲ့ဖြည့်ရှင်းတဲ့ကြားကမှခုနကကိုတေသာတန်ပြောဝါတယ်လို့ပေါ့ဗျာကုသနာပြတဲ့လူတွေကိုစပြီးတော့ဖမ်းလာတာမျိုးအဲ့ဒီလိုမျိုးတွေဖြစ်လာပြီဆိုရင်ကျွန်တော်တို့ကဒီတစ်ခါမှာတော့ပြည်သူကိုရှင်းရှင်းပဲပြောချင်ပါတယ်ကျွန်တော်တို့မလွဲမသွေခုကအ
ဲ့ဒါဆိုကျွန်တော်တို့ဒီလက်ရှိအခြေအနေမှာလည်းကျွန်တော်တို့ဒီကျွန်တော်တို့ခေတ်ကလည်းဒီဆိုဒီနည်းပညာခေတ်ဖြစ်နေတယ်မဟုတ်လားဆိုရှယ်မီဒီယာခေတ်ဖြစ်နေတယ်နောက်ဒီဆိုရှယ်မီဒီယာပေါ်မှာလည်းကျွန်တော်တို့သတင်းမှန်သတင်းမှားတွေကြံမှုကတော်တော်လေးကိုဒီတစ်ချက်ပြည့်နေရှိတဲ့အခြေအနေပေါ့အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ဒီအခုကျွန်တော်ပြီးခဲ့တဲ့ဟွာဆိုတော့ဒီ82နာရီစောင့်ရမယ်ဆိုတဲ့ကိစ္စမျိုးတွေအားသာသတင်းတွေဒီလိုပြန့်ပြီးတော့မှဒီလိုကြားတော့တော်တော်လေးကြေကြေပြန့်ပြောဆိုလာရရှိပါတယ်ဆိုတော့ဒါရီနဲ့ပတ်ဒီလိုသတင်းမှားတွေပြန့်နေတယ်ဒီလိုအခြေအနေမျိုးမှာခုနဒီ82နာရီလိုကိစ္စမျိုးတွေဒီဟာတွေနဲ့ပတ်သက်ပြီးတော့ဟောကျွန်တော်တို့နိုင်ငံရေးအင်အားစုတွေးပြင်းပြီးသူဒီ NLD လိုဒီ NLD ဘက်ကဒီတာဝန်ရှိတဲ့သူတွေဒါရီရောဘာလဲဘယ်လိုလုပ်ဆောင်တင်တယ်ဘယ်လိုပြင်ဆင်တင်တယ်လို့ယူဆတယ်တော့ဆရာမီလေးဒီချက်ပြောပြပါဦးပေါ့
ဟုတ်တယ်ကျွန်တော်တို့စိုးရိမ်ရတယ်ပေါ့နော်ဘာလို့လို့ဆိုအဲကျွန်တော်တို့လူမှုမီဒီယာတွေကိုဟိုအစိုးရကလည်းစစ်တပ်ကလည်းတုံးပါလေပေါ့နော်တုံးတာပြီးဒီလိုနဲ့ထွေပြအောင်ဝေဝါအောင်လုပ်တာလည်းရှိတယ်ကောင်းတာကတော့မီဒီယာဘိုင်းဆိုင်ရာပုံကိုယ်တွေပေါ့နားလည်တဲ့ပုံကိုယ်တွေကအဖွဲ့လေးတစ်ဖွဲ့ဖွဲ့ပြီးတော့စစ်စစ်ဖို့ပါအဲ့ဒီစစ်စစ်တဲ့အဖွဲ့ကိုလည်းကျွန်တော်တို့ကိုမင်းကိုလိုက်လို့အခုအပြင်မှာကျွန်တော်တို့ဇာဝဝင်းထိပ်အခုတတိကျွန်တော်တို့တွေ့ရတယ်ပေါ့နော်မနေ့ကအထီးဆိုတော့လူပုံကိုယ်တွေကဒါအမှန်ဖြစ်တယ်ဆိုတော့ထောက်ခံချက်ပေးထားပြီးဒီကစစ်စစ်တဲ့နော်တရေအတုအစစ်ကိုမေးလို့ရတဲ့ဟာဖြစ်နိုင်ခြေကိုခံမှန်းတဲ့ဟာနော်ကျွန်တော်တို့ဒီလိုလေးဆောင်ရွက်လို့ရှိရင်တော့လောလောဆယ်ယုံကြည်အားထားတတ်တဲ့နေရာတနေရာရမယ်ရေဘူးကအားဖြင့်တော့သတင်းဌာနတွေကတော့အရေးမြင့်သတင်းနှစ်ခုပေးရလို့ရှိရင်ကျွန်တော်တို့အဲ့ဒီသတင်းကိုများတော့အားဖြင့်အတံမလွင့်ပါဘူးမဖို့ပြပါဘူးဒါကြောင့်မို့ TVB VOA RFA အခု radio တွေရှိတယ် TV တွေကတော့အခုလုံးလုံးမရဘူးเนาะဆိုတော့အဲ့ဒီ radio ကြီးတွေကနှွင့်တဲ့သတင်းတွေဟာရတော့အဖြစ်မှန်ကြတဲ့သတင်းတွေညပါတယ်သူတို့လည်းမိခွာထားလို့ရပါတယ်เนาะအဲတကယ်လို့ မေးလို့ရှိရင်အဲ့ဒီသတင်းဌာနကြီးတွေအနေနဲ့ကလည်းလူမှုဝေဝါနဲ့အမှ92နာရီလို့ဟာပြောပေါ့နော်မင်းများနိုင်တဲ့ဒါဌာနလူပုဂ္ဂိုလ်ဆက်သွယ်ပြီးအချိန်မြင့်မင်းများနိုင်တဲ့ဟာမျိုးထားပေးလို့ရှိရင်ကောင်းမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာ
အခုမော်ဒီပေါ်မှာတော့အဆုံးမိတ်လေးပေါ်မှာပြောချင်တာရှိမယ်ခင်ဗျဆက်တူတူလေးကျွန်တော်ပြောပြပါအောင်ဒီပေါ်မှာလေဟုတ်ကဲ့ကျွန်တော်ကတော့မဒီလူရရပဲအတေးချက်ကတော့တောက်ခံရမယ်နောက်တစ်ခါကျတော့ဒီတိုက်ပွဲကဒီတက်ပို့ပြီးတော့လဲကျန်းလာမယ်ပို့ပြီးတော့လဲဟိုဟာဖြစ်လာနိုင်တယ်ပေါ့နော်အဖန်စီတွေနှိပ်ဆက်တွေရှိလာနိုင်တယ်ဒါပေမဲ့ကျွန်တော်တို့မှာနိုင်ငံတကာအခြေအနေတွေတာတယ်ဆက်သွက်နိုင်တဲ့အင်အားတွေတာတယ်ပြရတာဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့တွေကအနည်းဆုံး6လလောက်ကိုပေါ့နော်ဖန်းနာအစီရာဒါမှမဟုတ်ရင်တိုက်တာခိုက်တာပြစ်တာခတ်တာတွေကိုမကြောက်ဘဲနဲ့ပေါ့နော်ဒီအမေစုနာတူတူယက်တည်နိုင်မယ်နောက်တကအခုလုံနေတဲ့ဒီဝါတွေကလည်းပဲလွတ်တော်အမတ်တွေပေါ့နော်အခုလိုမျိုးလွတ်တော်ခေါ်လိုက်တဲ့ဆိုတဲ့အမတ်များပေါ့နော်အလုံးနီးပါပါပဲအဲ့ဒီလူတွေကလည်းပဲအပြည်သူကိုပေါ့နော်ဒီတက်ပို့ပြီးတော့ရှင်းနေပေါ့နော် clear message တွေပေါ့ကျွန်တော်တို့ဆိုဗျာ in touch လုပ်လို့ရနေတာပဲအများရနော်အဲ့ဒီကကြတော့သူတို့အရာတွေကိုထုတ်လဲထုတ်ပေးနေပါတယ်အဲ့ဒီထုတ်ပေးတာမျိုးတွေကိုပြည်သူစီကိုလည်းပဲထုတ်ပေးပေါ့တပြိုင်တည်းပေါ့နော်ဒါဆိုဆိုရင်တော့ကျွန်တော်တို့တွေက6လပဲ6လပဲတောက်ကဒါမှဒီကောင်တွေပြုတ်ကိုပြုတ်တယ်ကွက်တိပြောနိုင်အဲ့ဒါတော့ကြောက်ပြီးတော့အရင်ကြောက်ပြီးတော့အကုန်ပြေးမသွားဘူးပဲကျွန်တော်မနေ့ကရေးတယ်တမဟုတ်တီးတဲ့လူခုတချင်းဆိုတဲ့လူကတဝက်ကြတယ်ကျွန်တော်တို့နိုင်တယ်အဲ့ဒါတော့ကျွန်တော်မလွဲမသွေပြောပါတယ်ဆိုတော
့ကျွန်တော်ဒီစနစ်ပွဲကလည်းအချိန်ပြည့်သွားပြီဆိုတဲ့ကြောင်ကျွန်တော်ဒီမှာရည်လာတင်ပါတယ်ဆိုတော့ပါဝင်ဆွေးနွေးပေးကြရတဲ့ဆရာဦးတမောင်ဆက်ကိုမုံမမောင်ပါတာဒီ line ပြတ်တောက်သွားတဲ့ကိုဒေတာဆက်တို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ channel အပတ်ပြီးကနေတင်ဆက်နေတဲ့မျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်ကို VOE ရဲ့စနေညရုပ်သံနဲ့ radio စီစဉ်မှာနှစ်ပတ်ကိုတစ်ချိန်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒီစီစဉ်ကို VOE ရဲ့ Facebook စာမျက်နှာနဲ့ channel အပတ်ပြီးရဲ့ Facebook စာမျက်နှာတွေမှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်အားလုံးပဲရှင်လန်းချမ်းမြေ့ကြပါခင်ဗျာ
ဒီလိုရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်
စနေနေ့ပြည်တွင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်မနက်ကမှဆရာနာသိန်းဆိုရကအင်တာနက်ဆက်သွယ်ရေးကိုဖြတ်တောက်လိုက်ပါတယ်ဆရာနာသိန်းယူခဲ့တဲ့ People Lab တရက်နေ့ကလေးကဆိုရင်အကြီးမားဆုံးဆန္ဒပြကန့်ကွက်ပွဲတွေဒီကနေ့ရန်ကုန်မြို့မှာဖြစ်ခဲ့ပြီးတဲ့နောက်အင်တာနက်ကိုဖြတ်လိုက်တာပါဒီကလေးရက်တွေက Facebook အပါအဝင် Social Media တွေကိုဇက်တိုက်လို့ပိတ်ခဲ့ပြီးမြဲလေဆရာနာသိန်းမှုအပေါ်စန့်ကျင်ကန့်ကွက်တာတွေအရှိန်ရော့မသွားခဲ့တယ်လို့လမ်းပေါ်ထွက်ဆန္ဒပြပွဲတွေပါဖြစ်လာတာပါဒီကနေ့မှာတော့ရန်ကုန်မြို့ရင်းနေရာ၄နေရာထဲမှာဆန္ဒပြကန့်ကွက်ပွဲတွေလုပ်ခဲ့ပါတယ်အဒီဆန္ဒပြပွဲတွေမှာလူငယ်တွေအမျိုးသမီးအမျိုးသားတွေကမကတန်ဃာတော်တွေပါပါဝင်ပြီးဆန္ဒပြသူထောင်ပေါင်းများစွာရှိခဲ့လို့ပြည်တွင်းကလာတဲ့သတင်းတွေမှာရေးထားပါတယ်ဆန္ဒပြသူတွေဟာ1988ခုနှစ်ရှေးလေးလုံးလူလူအရေးတော်ဝန်ကာလအတွင်းကပေါ်ထွက်ခဲ့တဲ့ဆီယနာရှင်စန့်ကျင်ရေးတချင်တွေကိုတည်ဆူကြသလိုဆီယနာရှင်အလိုမရှိဆိုတဲ့ကြွကြော်တန်တွေကိုလည်းအဟိကြွကြော်ခဲ့ကြပါတယ်မြန်မာနိုင်ငံမှာဆီယနာဒိန်းနဲ့ပေါ်ပြီးပါရောက်နေတဲ့မြန်မာလူပေါ်တွေကလည်းနေ့စဉ်လိုဆန္ဒပြကန့်ကွက်ပွဲတွေလုပ်နေကြပြီးဒီကနေ့မှာတော့တိုက်ပေမျိုးဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့နဲ့နော်ဝေးနိုင်ငံအော်စလိုမြို့တို့မှာဆန္ဒပြကန့်ကွက်ပွဲတွေလုပ်ကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့စီးပွားရေးဆိုင်ရာကြံပေးပုဂ္ဂိုလ်တူဖြစ်သူဩစတြေးလျနိုင်ငံသားရှောင်းဒေါနယ်ကသူ့အဖမ်းခံထားရတဲ့အကြောင်းစနေနေ့မှာ Reuters သတင်းဌာနကို message ပို့ပြီးပြောပါတယ်။သိပ်မကြခင်မှာကြားကြရမယ်လို့ခန့်မှန်းတာပါပဲ။ကျွန်တော်အဖမ်းခံထားရပါတယ်လို့ရှောင်းဒေါနယ်ကပြောပါတယ်။တကူကူနဲ့တရားစွဲဆန်ထားရပါတယ်။ဘာဆိုတာတော့တိကျမသိပါဘူး။ကျွန်တော်နေကောင်းပြီးကြံ့ကြံ့ခံရှိနေပါတယ်။ဘာတက်မှအပြစ်မရှိပါဘူးဆိုတဲ့ message ကိုလည်းပြောင်းနေတဲ့တင်ကြတာပုံလေးနဲ့တူရှောင်းတန်းလည်းကပို့ခဲ့ပါရယ်ခင်ဗျာစနေညတွေ VOE စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မြန်မာပြည်သူပြည်သားအပေါင်းဒေးရန်တွေအပေါင်းကနေကြင်ဝေးကြပါစီကျွန်တော်ကြော်ကြိမ်ပါခင်ဗျာ